Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ် January 14ရက်နေ့တနင်္ဂနွေနေ့မနေ့ပဲရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါကြပိုင်းနဲ့တက်စတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲတန်လွှင့်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ Iran ထောက်ခံမှုပေးထားတဲ့ Houthi အဖွဲ့ကနိုင်ငံကကုန်တင်သင်းမော်တွေကိုပင်လယ်ညီထဲမှာတိုက်ခိုက်နေတာနဲ့ပတ်သက်လို့အမေရိကန်အစိုးရကအီရန်ကိုတိကျစာဖို့ဆွေးနွေးခဲ့တဲ့အကြောင်းသမ္မတဂျိုဘိုင်ဒန်ကပြောပါတယ်။မြန်မာနိုင်ငံရဲ့လူသားပေးထုတ်ခအချက်အလက်တွေကိုကူညီဖြည့်ရှင်ရမှာပြည်တွင်းပြည်ပအဖွဲ့တွေအနေနဲ့ကြားကာလမြို့သားညီညွတ်ရေးအစိုးရ NUG နဲ့ပူးပေါင်းဆောင်ရွက်ဖို့ NUG ကတိုက်တွန်းပန်ကြပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုတရုတ်အစိုးရရဲ့ချင်းချောင်းနှောက်ယှက်မှုတွေကနေကောက်ွယ်သွားမယ်လို့ထိုင်ဝမ်ရွေးကောက်ခံသမ္မတလိုက်ချင်တာကကတိပြုပြောဆိုပါတယ်။
အခုလိုနောက်ဆုံးရသတင်းတွေပြီးမှာတော့ထိုင်ဝမ်ကသွေးလွန်တကွေးအကြောင်းသတင်းဆောင်ပါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါမယ်။
အီရန်ကထောက်ခံမှုပေးထားတဲ့ဟူသီတပုံတွေအနေနဲ့ပင်လယ်နီထဲမှာပုဂ္ဂလိကဂုဏ်တင်သင်္ဘောတွေတိုက်ခိုက်နေတဲ့လို့ရအပေါ်တာဝန်ယူရမှာဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အီရန်ကိုတီးတန့်သတင်းစကားဖေးပို့ထားကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောပါတယ်။ကျွန်တော်တို့ရဲ့တီးတန့်သတင်းစကားပါတာပြီးဖြစ်ကြောင်းနဲ့ကျွန်တော်တို့ဘက်ကအသေးချာပြင်ဆင်ထားသလိုယုံကြည်မှုအပြည့်အဝရှိကြောင်းအားလိုက်ရဲ့ကမ့်ဒေးဗစ်အပန်းပြေစခန်းကိုမထွက်ခွာမီသမ္မတဘိုင်ဒန်ကအင်ဗျူရောရှိပြောကြားခဲ့တာပါ။ကိုနေနေမော်တွေကိုအမေရိကန်ကအကာအကွယ်ပေးနေတာနဲ့အမျှတင်းမာမှုတွေတိုးနေခြင်းမှာယမင်နိုင်ငံနဲ့အမေရိကန်ရဲ့ညာဘက်လေကြောင်းတိုက်ခတ်မှုအပြီးဟူသီတပုံတွေဘက်ကပြင်းထန်ထိရောက်တဲ့လက်တုပ်မြန်မှုတစ်ခုထွက်ပေါ်လာတာပါအမေရိကန်ရဲ့ဗြိတိန်တပ်တွေကယမင်မှာရှိတဲ့ဟူသီတပုံတွေနဲ့ပတ်သက်တဲ့နေရာတွေကိုအချိန်ပေါင်းများစွာပြစ်ကတ်တိုက်ခိုက်ခဲ့ပြီးတရက်အကြာမှာပြစ်လုတဲ့နောက်ဆုံးလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းရေဒါစခန်းတစ်ခုထိမှန်ခဲ့တယ်လို့အမေရိကန်ဘက်ကပြောပါတယ်ဒါပေမဲ့ယမင်နိုင်ငံနဲ့စစ်ဖြစ်စရာအကြောင်းဘာမှမရှိဘူးလို့အမေရိကန်အင်ဗီရောပြောခွင့်ရဂျွန်ခါဘီကတောက်ကြနေမှာပြောပါတယ်။ဟူသီတပုံအဖွဲ့ကိုနိုင်ငံရဲ့အခြားအကြမ်းဖက်အဖွဲ့အစည်းများဆင်းကနေ2021မှာအမေရိကန်အစိုးရကထုတ်ပယ်ထားပေမဲ့ဟူသီတွေဟာအကြမ်းဖက်ဒေသဖြစ်တယ်လို့သတင်းတော်တွေရဲ့အမေးကိုဂျိုးပိုင်တန်ကဖြေကြားခဲ့ပါတယ်ခင်ဗျာ။ယမင်နိုင်ငံမှာရှိတဲ့ဟူသီအဖွဲ့တွေကိုပြစ်မှတ်ထားပြီးအမေရိကန်ကစနေနေ့မနေ့အစောပိုင်းမှာတာဝေးပြစ်ဒုံးကျည်တွေနဲ့ထပ်မံတိုက်ခိုက်ခဲ့ပါတယ်။ကြာသပတေးနေ့နှောင်းပိုင်းကပထမအကြိမ်တိုက်ခိုက်ခဲ့တာမှာလူချင်းတလောက်ပြစ်မှတ်တွေကိုထိခိုက်အောင်မလုပ်နိုင်ခဲ့ဘူးလို့ယူဆတဲ့အတွက်ထပ်မံတိုက်ခိုက်တာဖြစ်ကြောင်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ပယ်ရင်ဒုံးကျည်ဖြစ်သင်းမော USS ကာနီပေါ်ကနေတာဝေးပြစ်တွန်မဟော့ဒုံးကျည်အများအပြားနဲ့ပြစ်ကတ်တိုက်ခိုက်ခဲ့တာဖြစ်ပြီးရေကြောင်းသွားလာမှုကိုဆက်လက်ချင်းချောက်တိုက်ခိုက်နေတဲ့ရေဒါ site တစ်ခုကိုဖယ်ရှားဖို့ခုလိုထပ်မံတိုက်ခိုက်တာလို့အရှိလေပိုင်းဘူအာရှနဲ့တောင်အာရှဆိုင်ရာအမေရိကန်စစ်ဌာနချုပ်ကပြောပါတယ်။ပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့တဲ့ဖြတ်တန်းသွားလာနေတဲ့နိုင်ငံတကာကုန်တင်သင်္ဘောတွေကိုထိခိုက်ပျက်စီးအောင်ဟူသီအဖွဲ့တွေကသတင်းပတ်တီနဲ့ချီအနှောက်အယှက်ပြုတိုက်ခိုက်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့ယမင်မှာရှိတဲ့ဟူသီပြစ်မှတ်တွေကိုအမေရိကန်နဲ့ပြည်တွင်စစ်တပ်တွေကပြီးခဲ့တဲ့ကြာသပတေးနေ့မှာတိုက်ခိုက်ခဲ့ကြပြီးတရက်အကျော်လောက်မှအခုလိုထပ်မံတိုက်ခိုက်တာပါ။ဟူသီအဖွဲ့တွေဘက်ကလည်းတောက်ကြနေမှာပယ်ဒိန်းဒုံးဖြတ်သင်းမောကိုပြန်လည်တိုက်ခိုက်တာတွေလုပ်ခဲ့ပြီးအမေရိကန်သင်းမောတွေကိုထိခိုက်တာတော့မရှိဘူးလို့အမေရိကန်စစ်ဘက်ကပြောပါခင်ဗျာ။ Israel နဲ့ Palestine ပြည်ပခ85နှစ်တာကာလအတွင်းအကြဆုံးနဲ့အဆိုးရွားဆုံးအခြေအနေဖြစ်တဲ့ဒီဂါဇာစစ်ပွဲကိုစန့်ကျင်တဲ့ကမ္ဘာလုံးဆိုင်ရာခြိတက်ဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စု Washington DC နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်အပါအဝင်ကမ္ဘာတဝှမ်းအခြားမြို့ကြီးတွေမှာစနေနေ့ကတပြိုင်တည်းထဲကျင်းပခဲ့ကြပါတယ်။လန်ဒန်မြို့တော်အလေကောင်မှာတော့စစ်ဆန့်ကျင်ရင်းနဲ့ပါလက်စတိုင်းပြည်သူတွေနဲ့အတူရပ်တည်ကြောင်းပြသတဲ့ခြိတက်ပွဲတွေကိုကလေးသူငယ်တွေပါဝင်ထောင်ထဲရှိတဲ့လူတွေပါဝင်ခဲ့ကြတာပါ။ဒီခြိတက်ပွဲမှာရက်တရာနီးပါးကြာလာပြီးဖြစ်တဲ့ဂါဇာစစ်ပွဲကြောင့်ကလေးငယ်တွေထိခိုက်နေတာကိုအသာပေးပုံဖော်ခဲ့ကြပါတယ်။မူလကဆီးရီးယားပြည်တွင်းစစ်ဘေးဒုက္ခတဲ့ကလေးငယ်တွေကိုရည်စူးတဲ့ဆက်တဘီကွယ်အရှိရှိတဲ့ Little Amman ရုပ်သေးရုပ်သွင်ကိုဒီလန်ဒန်ဆန္ဒပြပွဲမှာပုံဖော်ခဲ့ပါတယ်။ဒီဆန္ဒပြပွဲကိုလွန်ညုံရေးအထူးတင်းကျပ်ထားပြီးမြို့ပြင်ပကရင်းရအားဒီအပါဝင်လွန်ညုံရေး1900ခြားသားကြောင်း လန်ဒန်မြို့တော်ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေဟာအစ္စရေးတန်ယုံရှိသွားရောက်ခွင့်မရတယ်လို့အခြားအကန့်အသတ်ချက်တချို့လည်းချမှတ်ထားပါတယ်ပဲရစ်ရောမမီလန်ပါဝင်အခြားဥရောပကမြို့ကြီးတွေမှာလည်းစနေနေ့ကပါလက်စတိုင်းထောင်ချီဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်ခင်ဗျာ
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တင်းငွေတွေနဲ့မနေ့ခင် VO ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြနေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးစီရေးအကြက်တဲတွေရဲ့နောက်ဆက်တွဲအဖြစ်ဒေသအတော်များများမှာနေစဉ်နဲ့အမျှစစ်ပေးဆောင်ပြည်သူတွေတိုးလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေလက်ထဲအမြန်ရောက်သွားအောင်ဝိုင်းဝန်းကူညီကြဖို့ပြည်ရင်းပြည်ပနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတိုက်တွန်းပန်ကြားလိုက်ပါတယ်ဒီလိုကူညီမှုပေးရမှာစစ်ကောင်စီနဲ့လုံးဝမပူပေါင်းပဲရသပြည်သူတွေကိုကာကွယ်ပေးနေတဲ့ NUG နဲ့တိုင်းရင်းသားတော်လှန်ရေးမဟာမိတ်အင်အားစုတွေနဲ့သာပူးပေါင်းလက်တွဲဆောင်ရွက်သွားဖို့တိုက်တွန်းထားတာပါ။စစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးလက်နက်ဆွဲကင်တိုက်ခိုက်နေသူတွေအပေါ်နှိမ်နှင်းရမှာမြန်မာစစ်တပ်ဟာစစ်ရဇဝတ်မှုနဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုပြောင်ပြောင်တင်းတင်းကျူးလွန်နေတယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပြီးဘေးဒုက္ခကြုံသူတွေနဲ့ဒီပြည်သူတွေလက်ထဲလူသားချင်းစာနာမှုအကူအညီတွေမရရှိအောင်စစ်ကောင်စီကစီရေးလက်နက်တပ်ဖွဲ့အသုံးချနေတယ်လို့ထောက်ပြဆွဆွဲထားပါတယ်စစ်ကောင်စီတပ်တွေရဲ့စစ်စင်ရေးကြောင့်သခိုင်းတဲမှာစစ်ဆောင်ဦးရေကိုသိန်းခွဲကျော်ရှိပြီး KNU နယ်မြေတွေမှာ9သိန်းကျော်ရခိုင်ပြည်နယ်မှာ3သိန်းခွဲလောက်နဲ့ကယားပြည်ခေါ်ကရင်ပြည်နယ်မှာ3သိန်းခွဲလောက်ရှိပြီးအခြားဒေသတွေမှာလည်းစစ်ဆောင်သိန်းကဏ္ဍနီးပါးရှိတယ်လို့ NUG ကြေညာချက်မှာဖော်ပြပါတယ်ကုလသမဂ္ဂရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံတလွားဆစ်ဆောင်ဦးရေ 2.6 တန်းကျော်ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။မှတ်တမ်းရုပ်ရှင်ဒါရိုက်တာတဦးဖြစ်တဲ့ရှင်ဒီဝီကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့ဇန်နဝါရီ10ရက်နေ့ကထောင်ဒဏ်တသက်တကြွန်ချမှတ်လိုက်တာသတင်းမီဒီယာအရေအပေါ်တောက်လျှောက်ဖိနှိပ်နေတဲ့စစ်ကောင်စီရဲ့နောက်ဆုံးလုပ်ရက်တစ်ခုဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှင်ဒီဝီရဲ့ခင်မွန်ဖြစ်သူကပြောဆိုရမှာတော့အင်းစိန်ထောင်ကိုမလွဲပြောင်းခင်အချိန်တည်းရှင်ဒီဝီကိုနှစ်ပတ်ကြာလောက်ဘယ်နေရာမှမသိတဲ့နေရာမှာရဲတွေကဖမ်းခဲ့ထားခဲ့ကြောင်းနဲ့အဲဒီနောက်မှာထောင်တွင်းသတင်းတွေကနေတဆင့်ပြန်သိရတာကတော့ရှင်ဒီဝီရဲ့လက်တွေမှာအရှိုးရနဲ့ပုံပဲ့ဒဏ်ရာတွေအပြင်ဥကောင်းမှာချုပ်ရိုးဒဏ်ရာလိုမြင်ရကြောင်းဒါကြောင့်စစ်ကြောရေးမှာနှိမ့်ဆက်ခံရပုံရတယ်လို့ခင်မွန်ဖြစ်သူကဆိုပါတယ်ဒါအပြင်ရခိုင်ဒေသမှာမိုးကောင်မုန်တိုင်းသတင်းရေးခဲ့တဲ့သတင်းတော့ဆိုင်းစော်ထိုက်ကိုလည်းစစ်တပ်ကဖမ်းဆီးခဲ့ပြီးမြန်မာနောင်သတင်းတော့တဦးကိုလည်းပုံမှန်အမျိုးမျိုးနဲ့ပြီးခဲ့တဲ့စက်တင်ဘာလတည်းထောင်နှံအနှစ်20ချမှတ်ခဲ့ကြောင်း HRW ကပြောပါရယ်မြန်မာစစ်ကောင်စီဟာလွတ်လပ်စွာသတင်းဝေဖန်သုံးသပ်ရေးသားတဲ့သတင်းတော့တွေကိုအကြိမ်ကြိမ်တိုက်ခိုက်ဖိနှိပ်နေတာဟာနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်ရာရောက်နေတယ်လို့ HRW ကထောက်ပြပါရယ်မျှတာတဲ့တရားစီရင်မှုမရှိဘဲပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခံလိုက်ရတဲ့ရှင်ဒီဝီနဲ့ဆိုင်းစော်တိုက်အပါအဝင်အခြားသောထိန်းသိမ်းခံသတင်းသမားတွေကိုအ мян လွှတ်ပေးဖို့တောင်းဆိုကြောင်း HRW ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းကိုတရုတ်အစိုးရရဲ့ချင်းချောက်နှောက်ယှက်မှုတွေကနေကာကွယ်သွားမယ်လို့ထိုင်ဝမ်ရွေးကောက်ခံသမ္မတလိုင်ချင်းတဲကစနေနေ့ကကတိပြုပြောကြားလိုက်ပါတယ်။ထိုင်ဝမ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရည်တည်ဖို့လိုလားတဲ့လိုင်ချင်းတဲကိုဒေသတွင်းငြိမ်းချမ်းရေးကိုချင်းချောက်သူခွဲထွက်ရေးသမားအဖြစ်တရုတ်အစိုးရကဒစိမ့်တက်ထားပြီးသူ့ကိုမထောက်ခံဖို့ထိုင်ဝမ်ပြည်သူတွေကိုဖိအားပေးခဲ့ပေမဲ့စနေနေ့ကကျင်းပတဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာတော့လက်ရှိအာဏာရ DPP ခေါင်းဆောင်လိုက်ချင်းတဲ့ပဲပြန်လည်အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ရဲ့ဒီမိုကရေစီနှိကျကျင့်သုံးနေထိုင်မှုတွေကိုသူခုခံကာကွယ်သွားမယ်အကြောင်းလိုင်ကပြောဆိုထားသလိုထိုင်ဝမ်ကျွန်းဆွယ်ညဉ့်ဉျင်းရေးနဲ့တည်ငြိမ်ရေးဆက်လက်တည်တံ့အောင်ဆောင်ရွက်သွားမယ်အကြောင်းနဲ့တစ်ချိန်တည်းမှာပဲတရုတ်ရဲ့ရန်လိုချင်းချောက်နှောက်ယှက်မှုတွေကနေကာကွယ်ပေးသွားမယ်အကြောင်းရွေးကောက်ပွဲအနိုင်ရမေကွန်းမှာလိုင်ကကတိပြုပြောဆိုခဲ့ပါတယ်။စနေနေ့ကကျင်းပတဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာတော့ဒီလိုင်ကမေယာလတ်တီရဲ့40.1%ရာခိုင်နှုန်းကိုရရှိအနိုင်ရတာဖြစ်ပြီးတရုတ်အစိုးရနဲ့ဆက်ဆံရေးကောင်းမွန်တဲ့ အတိုက်ခံကွန်မြူနန်ပါတီ for you eli ကတော့ 33.5 ရာခိုင်နှုန်းသာရရှိခဲ့ပါတယ်ခင်ဗျာ
The Voice of America, VOA. ဒရင်းတွေကိုကိုညာဝင်းအောင်ပြောပြသွားတာပါခင်ဗျာ။ VOA ရဲ့တနင်္ဂနွေနေ့နဲ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရယ်။အခုတော့အပတ်စဉ်ကန္တာတွေမတိုင်မီသတင်းဆောင်ပါတစ်ပုဒ်ကိုဥစွာတင်ဆက်ပါမယ်။ထိုင်ဝမ်နိုင်ငံမှာသွေးလွန်တုပ်ကွေးရောဂါဖြစ်စေတဲ့ virus ပိုးတွေကိုသေဆောင်နိုင်တဲ့ခြင်းတွေကိုအထူးစင်မှန်ထားတဲ့ဆက်ရုပ်ကိုအသုံးပြုပြီးသုတေသီတွေကလိုက်လံရှောက်ပေးပါရယ်။ထိုင်ဝမ်တောင်ပိုင်းကောက်ရှွန်းမြို့ကနေ Shelley Schlinder သတင်းပြပူထားတာကိုတော့ကိုစံကျော်ကပြောပြပေးပါမယ်။
ချင်းကနေတဆင်ကူးစက်တဲ့ယောဂတွေထဲမှာသွေးလွန်တုပ်ကွေးယောဂဟာကမ္ဘာပေါ်မှာအဖြစ်အများဆုံးယောဂဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလာပါတယ်။ထိုင်ဝမ်မှာတော့ဂါရှွန်မြို့ကကျန်းမာရေးတာဝန်ရှိသူတွေဟာဂျင်းနုတ်မြောင်းကျင်းတွေတဲကသွေးလွန်တုပ်ကွေးခြင်းတွေကိုဖမ်းနိုင်ဖို့အတွက်ဒေသတွင်းကနည်းပညာအဖွဲ့အစည်း GIO ဆက်နက်စုပေါင်းပြီးဒီဆက်ရုပ်ငယ်ကိုပူးပေါင်းတီထွင်လို့နေပါတယ
်။ဆက်တွေကိုသုံးပြီးခြင်ပုံးတွေခြင်ဥနဲ့ပိုးလောက်လန်းတွေကိုရှာဖွေနိုင်မှာပါ။
ဒီဆက်ရုပ်အနေနဲ့ကတော့အခုလိုတွန့်လင်နေတဲ့ပိုးလောင်လန်းခြင်တွေကိုရှာဖွေနိုင်မှာဖြစ်ပါတယ်။ရေရှိနိုင်တဲ့ဘဲအရာဘဲနေရာမှာမဆိုးခြင်ပေါက်ဖွာနိုင်တာကြောင့်ပန်းအိုးတွေကားတရာတွေကိုရေတန့်စင်အောင်ရှင်းလင်းကိစ္စတွေနဲ့ပတ်သက်ပြီးဂါရှွန်မြို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ဒေသခံတွေအကြားအငင်းပွားမှုဖြစ်နေတာဟာလည်းရှေ့ကြလို့နေလာပါပြီ။အရင်တုန်းကတော့အိမ်တောင်စုတွေရဲ့မိလာအညစ်အကြေးတွေကိုရေနှုတ်မြောင်းတွေကနေတဆင့်တည်ယူဆွန့်ပစ်နေတာဖြစ်လို့ဒီမြောင်းတွေတဲ့ချင်ပေါက်ဖွားမှာကိုကျန်းမာရေးတာဝန်ရှိသူတွေအနေနဲ့မစိုးရင်ခဲ့ကြပါဘူး
။过去这有四米巷道这个水沟的水量。
ဒီနှုတ်မြောင်းအနေနဲ့မသုံးခင်တော့ဆိုရင်ဒီမြောင်းတွေကညစ်ပတ်ပြီးတော့တော်တော်ကိုအနံ့နံ့လာဗျ။မိလာသိန်းစနစ်ပေါ်လာချိန်မှာတော့ဒီနေရာတွေကပူပြီးတော့တန့်ရှင်းလာပါလေ။ဒါပေမဲ့ဖြစ်ချင်တော့အဲ့ဒါလည်းဆရောအခုပြဿနာတွေကဆပြီးတော့ကြီးထွားလာတာပဲ
။ဖေးလွန်တုတ်ကွေးယောဂဘိုးတည်ဆောင်လာတဲ့ခြင်တွေကတော့တန့်ရှင်းတဲ့ရေမှာပဲမျိုးဖို့အတွက်ကိုပူပြီးတော့လိုလားကြပါလေ။
အဲဒီပတ်ဝန်းသားစီဝမ်းတဲ့ကန်းကျင်不流动的积水。
ခြင်တွေဆိုတော့ကလည်းလူသားမိခင်လည်းလိုပဲဗျ။သူတို့ကလေးတွေကိုအကောင်းတကအကောင်းဆုံးဆိုတဲ့နေရာမှာပဲသူတို့ကကြီးပြင်းစီပ
ါ不流动的水它不会被带走。
ချင်ဖန်းထောင်ချောက်တစ်ခုရှိနေခြင်းကဒီလမ်းမှာသွေးလွန်တုတ်ကွေးခြင်အကောင်းရင်များပြတယ်ဆိုတာကိုရည်ညွှန်းလို့နေတယ်လို့အနီးအနားကမိုးရေဆင်းတဲ့ရေမြောင်းထဲမှာလဲရေအိုင်တွေနဲ့ပိုးလောက်လန်းတွေအများပြားရှိနေပါတယ်
အခုတော့ကျွန်တော်တို့ရေမြောင်းနဲ့ဆက်ထည့်လို့ရပြီလေ
ဆက်ရုပ်တွေကတော့ကျင်းမြောင်းနဲ့ရေမြောင်းတွေထဲမှာတရွေ့ရွေ့နဲ့တွားသွားကြပါတယ်သူတို့တွေရေအိုင်တွေ့ပြီဆိုတာနဲ့ဤပညာရှင်ကနေရာကိုအမှတ်သားလုပ်အမှတ်ထားတာကြောင့်ကျန်းမာရေးဌာနအနေနဲ့ချင်းလောက်လန်းတွေနဲ့မျိုးဦးတွေတည်စေဖို့အတွက်ဘယ်နေရာကိုပိုးသက်စေဖျက်မလဲဆိုတာကိုသိစေပါတယ်ဂါရှွန်မျိုးကကျမ်းမာရေးတာဝန်ရှိသူတွေဟာ GIO ဆက်ဤပညာဖွံ့ဖြိုးရေးအဖွဲ့အစည်းနဲ့အတူတကွသွေးလွန်တုပ်ကွေးဆက်ရုပ်မျိုးဆက်တစ်ကိုပူးပေါင်းအကောင်အထည်ဖော်နေရလို့မြို့တော်ဝန်ချမ်ချီမိုင်ကပြောလာပါတယ်
။ဒီလိုတက္ကနာချေ
ဤပညာအသည့်ဆန်းတွေကဂျိုဒင်ကာဝေးဤပညာတွေကိုပြောင်းလဲစေနိုင်ပါတယ်
။ဤပညာဖွံ့ဖြိုးတိုးတက်လာမှုနဲ့အတူဆက်ရုပ်တွေအနေနဲ့သူတို့ကိုယ်တိုင်ပိုးသက်စေတွေဖြန့်လာနိုင်တယ်လို့ AI ဤပညာအထောက်အကူအသုံးပြုပြီးတော့လဲသွေးလွန်တုပ်ကွေးယောဂဘိုးတည်ဆောင်ထားတဲ့ချင်းဟုတ်မဟုတ်ကိုလည်းခွဲခြားသိစေနိုင်ပါတယ်။ဒါအပြင်ဆက်ရုပ်တွေကိုအသုံးပြုပြီးဇီဝဤပညာနဲ့ထိန်းချုပ်ထားတဲ့ချင်းတွေကိုလှုပ်ပေးပြီးတော့အနာဂတ်မှာပိုးမတွေကနေတဆင့်ကူးဆက်တဲ့သွေးလွန်တုပ်ကွေးယောဂကိုကာကွယ်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်လို့နေကြပါတယ်ခင်ဗျာ။
ကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကန္တာတွေကိုစတင်ထုတ်လွှင့်ပါမယ်ပထမအဆုံးအနေနဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာ AIDS ရောဂါဖြစ်နိုင်တဲ့ HIV ရော virus ပိုးကူးစက်ခံထားရသူတွေကိုခွဲခြားဆက်ဆံမှုမလုပ်ဖို့အသိပညာပေးမှုတွေရှိပေမဲ့လည်းခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်တယ်လို့ Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ်
ငယ်စဉ်လူစဉ်ကာလတည်းမှာကိုရှုကြပါလား။ခေါင်းနဲ့
ညော့ရတာလေ။ကိုယ်လိုတည်းလို့ရတာလေ။ရမဟုတ်လေ။
မြန်မာနိုင်ငံမှာ HIV သို့မဟုတ် AIDS ရှိတဲ့သူ 28,000 ခန့်ရှိပါတယ်။အဲ့ဒီထဲမှာကလေးအများစုကမိခင်ကတဆင့်ယောဂပိုးကူးစက်ခံထားရတာပါ။ဒါဟာသူတို့ရဲ့အမှားမဟုတ်သလို HIV ဆိုတာကအလွယ်တကူကူးစက်တတ်တဲ့ယောဂပိုးမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းလူတွေကကလေးငယ်တွေကိုခွဲခြားဆက်ဆံတာမျိုးတွေရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။သောမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ခေါင်းနဲ့ညော့ရတာလေ คนรวยจะรู้ยากอะไรอย่างพวกนี้ตาที่ตายรู้แล้วใครอะไรอะไรพวกว่ามามาไหนวะโอ้แต่ก็ที่เราคุยได้สักครู่ไม่ใช่หูสุราไม่ใช่หูเราไม่ใช่ตีได้เลยแต่มาแต่ก็ที่เราโอ้เราจะคุยแม่เนี่ยมาสาวเนาะโอ้สาวอะไรอย่างมาก็เราว่าคุยได้สักครู่เลยใช่เนี่ยเราไม่
အရှန်ဖီပိုကူးစက်ခံထားရတဲ့အသက်24နှစ်အရွယ်မဝေကပြောပြတာပါသူကမွေးကလေးကအရှန်ဖီပိုရှိခဲ့တာဖြစ်ပြီးသူကလေးအရွယ်မှာမိဘနှစ်ပါးကအဒီယောဂနဲ့ပဲဆုံးပါသွားတာဖြစ်ပါတယ်အဒီနောက်သူဟာရန်ကုန်မြို့က Nature Aid Center လို့ခေါ်တဲ့ HIV ဝေနာရှင်ကလေးတွေကိုစောင့်ရှောက်ထားတဲ့ဂီဟာကိုရောက်လာခဲ့ပြီးအဲ့ဒီမှာပဲသူမရဲ့ဘဝအချိန်တော်တော်များများကိုကုန်ဆုံးခဲ့ပါတယ်HIV ဆိုတာကခန္ဓာကိုယ်ရဲ့ခုခံအားစနစ်ကိုတိုက်ခိုက်တဲ့ virus ပိုတမျိုးဖြစ်ပြီးမကုသရင် AIDS ရောဂါအထိပါဖြစ်စေနိုင်ပါတယ်။အရင်က HIV ရောဂါပိုးရှိတဲ့အတွက်ဘေးပတ်ဝန်းကျင်ကမျက်ဝေကိုဖျက်ကျဉ်ထားခဲ့ကြပါတယ်။ဒါပေမဲ့ခေဟာကိုရောက်လာချိန်မှာတော့အဲ့ဒီနေရာကသူ့အတွက်စိတ်လုံခြုံမှုဖြစ်စေခဲ့တယ်လို့ဆိုပါတယ်။အခုတော့သူကအသက်24နှစ်အရွယ်တက္ကသိုလ်ကျောင်းသူတစ်ယောက်ဖြစ်လို့နေပါပြီ။စနစ်ကျော်လောက်ကြီးပြင်းလာခဲ့တဲ့အဲ့ဒီခေဟာမှာပဲစင်းကင်လုံနေရင်တစ်ဖက်ကလည်းကြံတဲ့ကလေးတွေကိုပြုစုဆောင်ရှောက်ရမှာကူညီပေးနေပါဗျ။မဝေကတက္ကသိုလ်တက်တဲ့အချိန်အထိသူငယ်ချင်းတွေကိုသူ့မှာယောဂါရှိတဲ့အကြောင်းပွင့်ပွင့်လင်းလင်းပြောပြခဲ့ပါဗျ။အဲ့ဒီလိုပြောပြထားတဲ့အတွက်ခွဲခြားဆက်ဆံမှုတွေကြုံလာရင်တောင်မှဒါကိုသူကလှလှရှုထားနိုင်ပါဗျ။ဒါပေမဲ့ခေဟာကသူ့မောင်မြမလေးတွေအเจ้าမှာခွဲခြားဆက်ဆံခံရတဲ့အခါမှာတော့သူရင်ကိုအင်မတန်နာကျင်စေတယ်လို့ပြောပြလာပါတယ်။ဂေယာကကလေးတွေကသူ့မိသားစုဝင်တွေလိုလဲမှတ်ယူထားသူဖြစ်ပါတယ်
။အဟိုမြင်းရွယ်ပြီးပြောတာပေါ့သူကလေ။သူတို့အဲ့ဒီကလေးရဲ့အမေကဒီ channel ကကလေးနဲ့ဒီလိုမဆောင်းနဲ့ဒီ channel ကကလေးကယောဂရှိတယ်။ကျွန်တော်ကူးလိုက်မယ်ပေါ့နော်။အဲ့လိုမျိုးတွေပြောတာ။
အရှန်ဖီပိုးဆိုတာကူးစက်လွယ်တဲ့ virus တော့မဟုတ်ပါဘူးအများအားဖြင့်အဲ့ဒီယောဂပိုးရှိသူတွေနဲ့လင်းဆက်ဆန်တာအဲဒါမှမဟုတ်စိတ်ထွက်တစ်ချောင်းနဲ့မျက်ဝေသုံးဆွဲတဲ့အခါတွေမှာသာကူးစက်နိုင်တာပါဒါပေမဲ့ယောဂနဲ့ပတ်သက်တဲ့ဘူတ္တတိချာမရှိရင်ဒါမှမဟုတ်ယောဂဘလို့ကူးစက်နိုင်လဲဆိုတာတိတိချာချာမသိခဲ့ရင်တော့အခုလိုခွဲခြားဆက်ဆံခံရတာမျိုးတွေကြုံတွေ့ရနိုင်ပါတယ်HIV ဆိုတာနဲ့ယောဂကူးစက်နိုင်ခြင်းမြင်မာတဲ့အုပ်စုတွေဖြစ်တဲ့ LGBTQ တွေ၊ဝိစေဘွားသုံးဆွဲသူတွေနဲ့လိင်အလုပ်သမားတွေကတော့မကြာခဏဆိုသလိုဂုဏ်သိက္ခာပိုင်းအရာအသေးဖြတ်ခံနေကြရတာပါ။ HIV ပိုးဟာမိခင်ကတဆင့်မွေးလာတဲ့ကလေးတွေကိုလည်းကူးစက်နိုင်ပါတယ်။အဲ့ဒီခေတ်ဟာမှာနေထိုင်တဲ့ကလေးအများစုကလည်းမိခင်ကတဆင့်ကူးစက်ခံခဲ့ရတာပါ။ကီဟာမာလူကြီးအယောက်60ဝန်းကျင်နဲ့ကလေးအယောက်90ကျော်ကိုစောင့်ရှောက်ထားတာလည်းဖြစ်ပါတယ်။ကလေးတွေထဲက3ပုံ2ပုံလောက်က HIV ပိုးမရှိပေမဲ့သူတို့လေးတွေဟာလည်းပြန်စရာဆွေမျိုးမိဘလည်းမရှိတော့တဲ့အတွက်ကီဟာကပဲစောင့်ရှောက်ထားရတာပါ။ကလေးတွေအတွက်ပြင်ပကဘာနဲ့ထိတွေ့ဆက်ဆံမှုမှာအဓိကကျနေတာကအကြောင်းပဲဖြစ်ပါတယ်။ဒါပေမဲ့ဝန်းနေစရာကောင်းတာကဆရာဆရာမတွေလိုပညာတတ်လူကြီးတွေကတောင်ခေကြဆက်ဆံမှုတွေရှိနေကုန်ရပါတယ်။အဲ့ဒီကလေးတွေတာမန်အရေးပြားရရန်တာဖြားတာတွေဖြစ်ခဲ့ရင်လဲကျောင်းကနေချက်ချင်းပြန်ပို့တာမျိုးတွေရှိတယ်လို့မက်ဝေကပြောပြပါတယ်။ခါတရံဆရာမတချို့ကသတိမမှုပဲပြောလိုက်တဲ့အရာတွေကလည်းကလေးတွေအတွက်နာကျင်စေတယ်လို့ဆိုပါတယ်။ကျောင
်းသွားတက်လို့လို့ရှိရင်ဒီကလေးတွေကဒီ channel ကကလေးတွေဒီ channel ကကလေးနဲ့မပေါင်းနဲ့အဲ့လိုမျိုးတွေကပြောရဲပေါ့နော်ဆရာမရန်စာပြန်ကျမတို့သူတို့ကြောင်းပြန်လာပြီဆိုလာပြောပြတယ်သူတို့အဲ့လိုပြောတယ်ဆိုပြောအဲ့လိုပြောလာတိုင်းဒီကျမတွေကတော့ဟိုပါပေါ့ကလေးတွေကတော့စိတ်မကောင်းတဲ့ပုံစံနဲ့ပဲပြောတာပေါ့သူတို့ကဒေါသထွက်တာတွေခါရဲတော့အဲ့လိုမျိုးတော့မပြဘူးပေါ့နော်အဲ့တော့ဆရာမကြီးနဲ့တွားပြီးပြောပြရတာ
တဲ့နင်းက CDN ဆရာမတူလေးဖြစ်ပါတယ်အားလုံးတန်းတူညီမျှပညာသင်နိုင်တယ်ဆိုတာပညာရေးစနစ်မှာအစကတည်းကသတ်မှတ်ထားတာဖြစ်တဲ့အတွက်အခုလိုကလေးတွေကိုလည်းပိုပြီးကယူဆိုင်တယ်လို့ဆိုပါတယ
်အမရဲ့ကိုပိုင်းမြင်နဲ့ပြောရမယ်ဆိုတော့ဒီကလေးတွေလည်းလူပဲလေးပိုပြီးတော့တောင်ဖေးမှာပါဘောနော်ဒီယောဂရဲ့စိမြင့်ကူတည်တာပြီ ဒီပွဲရပညာတတ်တွေရဲ့ဒီ knowledge ကတလောက်ထိတော့နည်းမယ်မထင်ဘူးတည်ထားပြီဆိုရင်တော့ပို့ပြီးတော့တောင်ဂယူဆိုင်ပေးရမှာပေါ့ဒီကလေးတွေနဲ့ပတ်သက်တဲ့ဟိုဖြစ်ပေါ်လာမယ်နောက်ဆက်တွဲတွေသူတို့အတွက်နောက်ဆက်တွဲတွေကိုပို့ပြီးတော့ပို့ပြီးတော့ဂျန်နဲ့ကလေးထက်တောင်မှပို့ဂယူဆိုင်ပေးရမယ်ခွဲခြားလို့မရဘူးเนาะတည်ထားလို့မှမရတာတိုင်းပ
ါဦးတမောင်သိန်းကမြန်မာနိုင်ငံမူရစီဝါတက်ဖြည့်ရေးအသင်းကျောင်းမဲမြို့နယ်ရဲ့ဥက္ကဋ္ဌတယောက်ဖြစ်ပြီးမြို့ရစီဝါတက်ဖြည့်ရေးနဲ့အရှိန်ဘီယောဂါတွေကိုကူညီဆောင်လျှောက်တဲ့လုပ်ငန်းတွေလှုပ်ဆောင်လာတာအခုဆိုရင်နှစ်ပေါင်း30ကျော်ရှိပါပြီ။ဒီလိုခွဲခြားဆက်ဆံတဲ့လုပ်ရမျိုးဟာကလေးငယ်တွေကိုရည်ရွယ်မှာစိုးရတဲ့အကျိုးဆက်တွေဖြစ်စေပြီးဒီဘက်ခေတ်မှာမရှိတော့ဘူးလို့သူကဆိုပါတယ်။
အခန်းယောဂါလေးရှိတာနဲ့ခွဲခြားဆက်ဆံတယ်ဆိုတာငယ်စဉ်လူစဉ်ကာလထဲမှာဟိုကရှုပ်ကြပါလား။သူခန္ဓာကိုယ်ထဲမှာဆွဲနေတဲ့ဒီကကြီးယောဂတက်ကိုပို့ချောက်တယ်ဆောက်တယ်ဒီဖြစ်စဉ်မှုနဲ့ခြေပြင်းလာတဲ့ကလေးတွေဘယ်တော့မှလူလောကမှာခြေစုံရပြီးမမနဲ့တတိရှိရှိကြော်ဖြတ်နိုင်လို့မလွယ်ဘူ
းဒါပေမဲ့ဒီကလေးငယ်တွေဟာအရွယ်ရောက်လာတဲ့အခါကိုချောက်ပေါ်ကိုရက်တည်နိုင်ဖို့ကြိုးစားရင်ခွဲခြားဆက်ဆံမှုတွေကိုဆက်လက်ရင်ဆိုင်ကြော်လွှားရမှာဖြစ်ပါတယ် NEC ကလူငယ်တွေကတော့သက်18နှစ်ပြည့်မှပုံနေလဲသူတွေနဲ့အသက်လုပ်သူတွေအတွက်အခက်အခဲတွေဖြစ်နေပါတယ်။နိုင်ငံသားကမရှိရင်နေစဉ်ဘဝသွားလာရေးကိစ္စတွေ၊ခီးသွားလာတာနဲ့အလုပ်ကံလျှောက်ထားတဲ့ကိစ္စတွေမှာအခက်အခဲကြုံတွေ့ရမှာပါ။မတူစားက NCK ဟာလက်ပတ်ဖို့တာဝန်ယူနေတဲ့သူတွေကတူပါ။ HIV ပိုးရှိသူတွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့တိုက်တွန်းပြောဆိုကြတာတွေရှိပေမဲ့မှပုံတင်ကိစ္စတွေမှာကပဲလက်တွေ့လူမှုဘဝထဲမှာတော့ခွဲခြားဆက်ဆံမှုတွေကရှိနေသေးတယ်လို့သူကခုလိုပြောပြပါဗျ။အ
ဖွဲ့အစည်းတွေဓာတ်တွေမှာတော့အဲ့လိုတင်နန်းနေပေးပါညာလုပ်ပေမဲ့လက်တွေ့ဟိုဟာတွေနဲ့ကျမတို့ဒီတောက်လျှောက်လုပ်နေရဲ့ဟိုဟာတွေမှာတော့တိတ်မပြောင်းလဲဘူးပေါ့နော်။အဲ့လိုအလုံးလုံးတဲ့ခြာတွေဘာလို့မှာတော့ခွဲခြားဆက်ဆံမှုရှိရဲ။အလုံးရှင်နေပေါ့နော်။အလုံးရှင်နေဆိုလို့ရှိရင်ဒီရောဂါရှိတဲ့သူတွေကိုလက်မခံကျင်ကြရတာမျိုးပေါ့နော်။အဲ့ဒီအလုံးရှင်ဆိုတာကပဲ900ရောင်းတဲ့အလုံးရှင်ကအစဟိုဒီမှာဒီခလေးမှာရောဂါရှိရဲဆိုရင်လက်မခံကျင်ဘူးပေါ့ဟုတ်။အဖွဲ့စည်းဒီလူအဖွဲ့စည်းမှာဒီ HIV နဲ့ပတ်သက်ပြီးတော့လက်ခံနိုင်စရာအရင်နဲ့နေသေးတယ်
ဒီဆိုင်ရာလူခွေရေးကြီးညာစာတန်းရဲ့အပိုက်တဲ့နှစ်အရာလူတိုင်းဟာတူညီလွတ်လပ်တဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးတွေရှိတဲ့အတွက်အချင်းချင်းမေတ္တာထားပြီးဆက်ဆံတင်ကြောင်းဘာအကြောင်းနဲ့မှအဆင့်တန်းခွဲခြားခြင်းမပြုရဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံက HIV ပိုးကူးစက်ခံရသူတွေနဲ့ AIDS ရောဂါရှိသူ 2,800 နီးပါးအတွက်တော့လိစမှုနဲ့ဂုဏ်သိက္ခာရှိမှုအပိုင်းမှာညီမျိုးစုံနဲ့ကင်းမဲ့နေဆဲဖြစ်ပါတယ်။မဝေကတော့သူမရဲ့ငယ်ဘဝမှာခွဲခြားဆက်ဆံခံရတာမျိုးစုံကြုံတွေ့ခဲ့ဘူးပါပဲ။ဒါပေမဲ့ကီဟာမာနေထိုင်သူတွေကိုစာနာနာလေပြီးလေးလေးစားစားနဲ့ဆက်ဆံတဲ့အလူရှင်တွေဧည့်သည်တွေနဲ့ကြုံရတဲ့အခါမှာလဲဝမ်းသာကြည်နူရတယ်လို့ဆိုပါရယ်။မဝေကတော့သူမရဲ့အိမ်မက်တိုင်းသူဝသနာပါတဲ့စင်းစစ်တူဖြစ်ဖို့ဆက်လက်ကြိုးစားလို့နေပါရယ်။တစ်ဖက်မှာလဲကီဟာကသူ့မောင်မတွေကိုကူညီဆောင်ရှောက်ရတဲ့အတွက်ပြောရွှင်နေပြီးသူတို့လေးတွေရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်အောင်တနိုင်သည်အပေးကူညီသွားဖို့ဆုံးဖြတ်ထားသူလည်းဖြစ်လို့နေပါတယ
်။ဟောညီမတော့ဒီယောဂရှိရယ်ကွနော်ဒါနဲ့ညီမစိတ်ကြမကြဘူး။ဟောဘာဖြစ်လဲဆိုကိုလုံးနိုင်နေရတယ်အများကြီးရှိရယ်ကွနော်ဒီယောဂရှိတယ်။ယောဂရှိရယ်ဆိုပြီးစိတ်တက်ရနေမဲ့အစားကိုလုံးနိုင်နေကိုလုံးနိုင်နေရတယ်အကုန်လုံးကိုတောက်မယ်ကွနော်ဟောဒီမှာကလေးတွေကလေးတွေကလေးတွေအတွက်ကလေးတွေပဲဖြစ်ဖြစ်နောက်ဒီယောဂတဲ့ချင်းချင်းနေအကုန်လုံးနဲ့ပတ်သက်ပြီးတော့ကောနော်ကိုလုံးနိုင်တဲ့အရာတွေမှန်တယ်ညာကိုကိုလုံးပြီးတော့မြေပြညမလူမျိုးဘွားတို့ယောဂတဲ့ရေကိုလည်းစိတ်ကြမကြဘူးပြောချင်တယ်ကောနော်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နောက်တစ်ပတ်မှာထုတ်လွှင့်မယ့်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
CUA စီစနေကိုရေဒီယိုရုံးမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ CUA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/cuabemis ဖြစ်ပါတယ
်။ဆက်လက်ပြီးတော့ဘတ်စင်ကန္နာတပုတ်ဖြစ်တဲ့ဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ခေါင်းဆောင်မှုသဘောမှာ
စစ်ကောင်စီစစ်တပ်နဲ့ NUG တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါကွာချပါတယ်။အငြင်းစားဒုတိယဗိုလ်မှူးကြီးပမ္ပောက်ကဒေါ်မင်းမင်းဝင်းပတ်နဲ့ဥတည်မောင်သားတို့ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနယ်ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်။
ဒီမိုကရေစီလှုပ်ရှားမှုပါဝင်ပဲလှုပ်ရှားမှုမှာပဲဖြစ်ဖြစ်ပေါင်းဆောင်မှုကခီးပေါက်တာကိုအဆုံးဖြတ်ပေးပါတယ်ပဋိပက္ခတွေမှာဆိုရင်ပါဝင်တဲ့ပက်တွေရဲ့ခေါင်းဆောင်မှုတွေကပဋိပက္ခကိုပုံဖော်ပေးကြပါတယ်ဒီပတ်စစ်ပွဲတွေနဲ့ခေါင်းဆောင်မှုအကြောင်းဆွေးနွေးပေးဖို့ကျွန်တော်ထပ်မံဖိတ်ခေါ်ထားသူကတော့အမေရိကန်စစ်တပ်ကအငြင်းစားဒုတိယဗိုလ်မှူးကြီးလိုက်ဖြစ်အဖွဲ့စည်းရေးရနဲ့အဖွဲ့စည်းဆိုင်ရာအပြုမူတွေရဲ့ပမခါလေးဖြစ်တဲ့ဒေါက်တာဒေါ်မီမီဝင်းပါဖြစ်ပါတယ်။မင်္ဂလာပါဆက်ပါရေ
။မင်္ဂလာပါရှင်
။ဟုတ်ကဲ့ဆက်ပါ။မြန်မာစစ်တပ်နဲ့ဒီညီနောင်တုံးပွဲနဲ့တိုက်ပွဲတွေဖြစ်ကြတဲ့အခါမှာဆိုလို့ရှိရင်လည်းလောက်ကင်ကျသွားတာကျွန်တော်နောက်ဆုံးတွေ့ရတယ်။လောက်ကင်မှာဆိုလို့ရှိရင်ဗိုလ်မှူးချုပ်6အောင်တောင်ရှိနေတာကိုလည်းတွေ့ရပါတယ်။ဆိုတော့ဒီလိုဖြစ်ရတွေကနေမြန်မာစစ်တပ်ရဲ့ခေါင်းဆောင်မှုအခြေအနေကိုကျွန်တော်တို့ရှုမြင်လို့ရပါသလား။တော်မီမီဝင်းပါဘယ်လိုများမြင်ပါလဲခင်ဗျာ
โอเคရှင်အာကျွန်မပထမတော့အာကျွန်မ disclaimer လေးပြီးသွားစေဟ
ုတ်ကဲ့
ကျွန်မဒီနေ့ပြောသွားတဲ့အာသုံးတိုက်ချက်တရားပုံကုတ်တရားအနေနဲ့ပြောတာပါဘယ်ဘယ်အဖွဲ့ဟောမှာကုစားပြုပြီးပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အာဒီ leader တယောက်က effective ဖြစ်ဖို့အတွက်ပေါ့နော်ထိရောက်ဖို့ထိရောက်ပြီးတော့ဗကောင်းဆောင်နိုင်ဖို့အတွက်ကကျမတို့ဗာလဲလေ့လာတာက၃ချက်ပါ၃ချက်သူတို့မှာ၃ချက်ရှိရတယ်အဲဒီ၃အဲဒီတစ်ခုကကြတော့ benevolence ဆိုတော့စေတနာပေါ့နော်စေတနာရှိရမယ်နောက်တစ်ခုကြတော့ competence သူတို့တွေကcompetence ဆိုလို့ရှိရင
်လုံးကြီးကိုင
်လုံးကြီးကိုင်လုံးတက်ကိုင်တရား right and then နောက်ဆုံးတစ်ခုကြတော့ integrity ဆိုတာယူသားပေါ့နော
်ချောင်းမရမယ်
ဒီဟုတ်ကဲ့အဲ့ဒီဥစ္စာရှိတော့မှဆိုအဲ့ဒီဥစ္စာကိုပြန်ပြီးတော့အတုံးချပြီးတော့အခုရှိနေတဲ့စစ်ခေါင်းဆောင်တွေကိုပြန်ပြီးတော့တိုင်းတာလိုက်လို့ရှင်သူတို့မှအားလုံးမရှိဘူးအာ competence ကနေပါစမယ်
competence လောက်ကြီးကြီးပေါ့
ဟုတ်ကဲ့
လောက်ကြီးကြီးဟုတ်ကဲ
့အဲ့ဒီဥစ္စာကိုပြန်ပြီးတော့စကြည့်လိုက်သူတို့ကစစ်တပ်ကဆိုတော့အနည်းဆုံးစစ်တိုက်ဖို့အတွက်ကဒီ military strategy ပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့သူတို့ကလုံနိုင်ကန်နိုင်ရမယ်ကျမအစတွေကပြောတယ်မြန်မာကအစတွေကဒီဟာမြန်မာတယ်ဒီဥစ္စာဒီပြဿနာက political ပြဿနာနော်နိုင်ငံရေးပြဿနာကိုစစ်ဒီဟာနဲ့ပြန်ပြီးဖြေရှင်းတယ်အဲ့ဒီကမားတယ်လို့ကျမပြောအဲ့ဒီဥစ္စာဘာကြောင့်လဲဆိုတော့ तू ကစစ်မတိုက်တတ်လို့သူကအကျံဖက်လုတ်တက်တယ်ဒါပေမဲ့တကယ်စစ်တိုက်တဲ့အခါမှာစစ်မတိုက်တတ်ဘူးအဲဒါကြောင့်မလို့သူက competence မျိုးမရှိတဲ့အခါကျတော့သူ့ကိုလူတွေကမယုံကြည်တော့ဘူးဟိုခေါင်းဆောင်အကောင့်အနေနဲ့ပေါ့နော်မလိုက်နိုင်တော့နောက်ပြီးတော့ integrity ခုနပြောတဲ့ယူတာမှုအဲ့ဒီမှာလေသူမိသားစုကဒီလက်စားတာတွေအားလုံးနေသူမိသားစုကောင်းဖို့အတွက်ပဲသူရည်သွားတယ်အဲ့ဒီဥစ္စာတွေကလည်းဒီကောင်းဆောင်မှုနဲ့ပတ်သက်ပြီးတော့ထိခိုက်စေရဲ့နောက်ဆုံးကြတော့စေတနာနော် benevolence လူတိုင်းကသိတယ်သူလူတွေစီမှာစေတနာမရှိသူရဲ့ဟိုနင်းပါလေစစ်သားတွေတောင်မှသူစေတနာမရှိဘူးသူစစ်ဘိုးတွေတောင်မှ rank သူတို့အောက်မှာအောက်က rankနေလို့ရှိလို့ရှင်သူတို့ကစေတနာမရှိဆိုလူတိုင်းသိတယ်အဲ့ဒီဥစ္စာလည်းအများဒီ internet မှာအခုပြန်ကြည့်လိုက်လို့ရှိရင်စစ်သားဟောင်းကြီးစစ်ဘိုဟောင်းကြီးကအဲ့ဒီအတိုင်းပြောနေကြတယ် right
ဟုတ်ကဲ့ဆိုတော့ပဋိပက္ခရဲ့ဘက်တွေကိုကြည့်လိုက်လို့ရှိရင်တစ်ဖက်မှာတော့စစ်တပ်ရှိပဲတစ်ဖက်မှာတော့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိပြီပေါ့နော်ဆိုတော့ NUG အပါဝင်ဒီလက်နက်ကိုင်ပဋိပက္ခမှာပါဝင်နေတဲ့အဖွဲ့တွေရဲ့ခေါင်းဆောင်မှုအားသာချက်တွေပြောပါဆိုရင်တော့ဆရာမဘယ်ချက်တွေပြောမလဲ
တ
ို့မှာအားသာချက်ကိုရှိလ
ားဟုတ်ကဲ့ရှိပါတယ်ရှိပါတယ်တို့အားသာချက်တွေရှိနေလို့ပဲဒီအခုအချိန်မှာအများကြီးအောင်မြင်တယ်လို့ပြောလို့ရတယ်အာဒီဘက်မှာအတခုအရေးကြီးဆုံးတခုကတော့တို့ဒီမှာစေတနာပေါ့နော်ခုနကတို့မှာ commitment နဲ့စေတနာဆိုတာကိုယ့်အကျိုးရမကပေါ့နော်ဒီတိုင်းပြည်အကျိုးအတွက်ပြည်သူလူတို့ရဲ့အကျိုးအတွက်အများကြီးအနစ်နာခံပြီးတော့ဒီဥစ္စာပါဝင်တဲ့လူတွေအများကြီးရှိတိုင်းရင်းသားတွေလည်းအဲ့ဒီတိုင်းပဲတို့သိတယ်တချို့တွေဆိုလို့ရှိရင်ဒီ sacrifice လုပ်ပြီးတော့ပေါ့နော်ဒီဥစ္စာပါဝင်လာတာတွေတွေ့ရတယ်ဆိုတော့အဲ့ဒီဒီမှာခုနကပြောတဲ့စေတနာ benevolence က အများကြီးရှိတယ်အဲကြောင့်မလို့လည်းပြည်သူလူထုကနော်ဒီ group တွေအများကြီး support ဖြစ်တယ်သူတို့နောက်ကိုလိုက်တယ်သူတို့ကို
ဟိုနေ
yeah ထောက်ခံနေ right တချို့ဒီတချို့ဟိုဒီအခုအချိန်မှာတချို့တွေမှာနည်းနည်းပါးပါးအားနည်းလေးတွေရှိတယ်ဒါပေမဲ့အားနည်းချက်တွေကိုလူတွေကဒီစေတနာရှိတဲ့အခါကျတော့ဒီဥစ္စာအများကြီးခွင့်လွှတ်ပေးရတယ်ဟုတ
်ဆရာဒီကျွန်တော်တို့ဆရာခုနပြောသွားတဲ့အခြားနှစ်ချက်နဲ့ကြည့်မယ်ဆိုရင်ပေါ့
အခုအချိန်မှာဒီဟိုနင်းဘက်ကပေါ့နော်အာတော်လန်ရေးဘက်ကတော်တော်များများအခက်အခဲတွေရှိရှာတယ်ဒါဆို NGB ဘက်ကလူတွေဆိုလို့ရှင်လေသူတို့မှာသူတို့နေရေးစားရေးထိုင်ရေးသူတို့အတွက်မလွယ်ကြဘူးတချို့တွေဆိုပြေးရလွှားရနဲ့အဲ့ဒီဥစ္စာသူတို့ဒီဥစ္စာကိုအုပ်ချုပ်နေရတယ်အာနဲ့တိုင်းရင်းသားဘက်ကလည်းအလားတူပဲအာတော်တော်များများအခက်အခဲရှိဒါပေမဲ့သူတို့အခုအချိန်မှာဒီအောင်မြင်မှုတွေဖြည်းဖြည်းဖြည်းဖြည်းနဲ့ပြနိုင်တာကဒါသူတို့ရဲ့ competence နော်လုံနီးကင်နီကအာလုံတဲ့ကင်ကလို့ဆိုပြီးတော့လူတွေကခံယူတာ誒အဲ့ဒီဥစ္စာလည်းမှန်တဖက်ကကြတော့လေစစ်တပ်ကအရန်ဆိုးလွန်းလို့ပေါ့နော်မဖြစ်ဒီဘက်ကဒါပေမဲ့လည်းသူတို့ဒီလောက်ဒီဘက်ကလုံနိုင်နေအများသောအားဖြင့်ဒီပူးပေါင်းဆောင်ရွက်ရေးပူပေါင်းဆောင်ရွက်တာအခုမှဆိုရင် group တွေကအများကြီးရှိတယ်။နော်အဖွဲ့တွေကအများကြီး။အဲ့အဖွဲ့တွေအားလုံးကိုတခါတည်းပူပေါင်းဆောင်ရွက်ဖို့လုပ်တဲ့ဆိုတာလွယ်တာမဟုတ်ဘူး။နောက်ပြီးတော့စစ်တပ်ကလည်းသူ့ဘာအစတွေကတသက်လုံးဒီဥစ္စာတမင်ကကွဲပြားအောင်ဒီ misinformation တွေအုံနောက်ထည့်ထည့်တာ။အဲ့ဒီဥစ္စာတွေကြော်လွားပြီးတော့ပူပေါင်းဆောင်ရွက်ပြဆိုတာလွယ်တာမဟုတ်ဘူး။အဲ့ဒီဥစ္စာကိုအခုဒီ lockdown မှာပူပေါင်းဆောင်ရွက်နိုင်နေဆိုတာအနေနဲ့ competence ပေါ့နော်။ဒီလုံနိုင်ကလုံရေးကန်ရေးကန်ရအများကြီးတောင်းနေလို့ပြောလို့ရတယ်။အဲနောက်တစ်ခုကြတော့ဟိုကျွန်မခုနပြောတာ integrity ပေါ့နော် integrity ယူသားမှု
ဝယ်လို့ရ
တယ်။ချိုးလို့ဆိုလို့ရှိရင်အရင်တော့ဆိုပမောက်ကနောက်အခုကြတော့ဟိုနေပါလေထမင်းချက်ဟင်းချက်လိုက်လုပ်ပေးတယ်အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေစွန့်ခွာပြီးတော့သူတို့လုပ်တယ်ဆိုတော့အဲ့ဒါသူတို့မှယူသားမှုဒီဥစ္စာဒီစနစ်ကြီးကိုဒီမကောင်းတဲ့စနစ်ကိုကျသွားအောင်အတွက်သူတို့ sacrifice လုပ်ထားတဲ့အတွက်ကြောင့်မလို့ဒီယူသားမှုနဲ့စေတနာနဲ့အဲ့ဒီဥစ္စာပေါင်းပြီးတော့ရှိတယ်လို့ပြောလို့ရတယ
်ခုနကစမနည်းနည်းပြောသွားတဲ့အားနည်းချက်ပေါ့နော်ကျွန်တော်အဲ့ဒီအားနည်းချက်တွေနည်းနည်းပြန်ခောက်ချင်ပါဒီဖွဲ့တွေရဲ့အားနည်းချက်ကိုပြောပါဆိုရင်တော့စမဘယ်ချက်ကိုထောက်ပြချင်ပါ
အားနည်းချက်ကတော့ကျွန်မတခုအများကြီးတွေ့တာ communication is a guy သူတို့ဒီဟိုအများအားတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဒီဆက်သွယ်ရေးပေါ့နော်ဆက်သွယ်ရေ
း
ဆက်သွယ်ရေးလုပ်တဲ့အခါမှာတခါလေကြလို့ရှိရင်သူတို့အဲ့ဒီဥစ္စာတခါလေကြရင်အများကြီး too much တခါလေကြရင် not enough ဆိုတော့တခါလေအများကြီးပို့လိုရာရဲ့ပို့တယ်တခါလေကြရင်လို့တလောက်မရဘူးမလောက်မငါအဲ့လိုမျိုးတွေလောက်တာပေါ့နောက်ပြီး communication ပြောတဲ့အခါမှာသူတို့ဟို strategic ဒါတော့နည်းနည်းလေး tactical ဆန်တာပေါ့နော် strategic communication ဆိုပြီးတော့ကျမတို့မှာရှိတယ်ပြောတဲ့ဥစ္စာ consistent you know အများအား consistent ရှိနေရမယ
်တော်တော်များဖြစ်ရမယ်ဟုတ်
ဟုတ်ကဲ့ consistent ရှိရမယ်အများအားခဏဟိုဗာလဲ systematic ပေါ့နော်systematic ဖြစ်ဖို့လိုအပ်တယ်အဲ့ဒီဥစ္စာမရှိတဲ့အခါကျတော့တယောက်နဲ့တယောက်နဲ့ဝင်ရင်းပါလဲအထင်မှားတာတွေရှိတတ်တယ်เนาะတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကိုဒီဥစ္စာ barrier
တယောက်နဲ့တယောက်အထင်မြင်မှားလာတဲ့အခါကျတော့အဲ့ဒါကိုပြန်ဖြေရှင်းဖို့ကအခက်အခဲရှိနေကြတာပေါ့နော
်ပို့ပြီးတော့အခက်အခဲလာတာပေါ့ဟုတ်တယ်အဲ့ဒီဥစ္စာတစ်ခုနောက်ထပ်အလုပ်တိုးလာတာပေါ့
Okay.
Is ဖြစ်တဲ့အခါကျတော့ so ဒီမှာပြောပြတာဒါက communication leaders effective leaders are like good communicators လို့အမြဲတမ်းပြောရတယ်။ဘာလို့ဆိုတော့လူတွေနားလည်အောင်ရှင်းရှင်းလင်းလင်းနဲ့တူတူတုတ်တုတ်ပြောတတ်တာအရင်အရေးကြီးတယ်။နောက်ပြီးတော့လေပြောတဲ့အခါမှာအမြဲတမ်းကိုရှေ့ရနဲ့အရှေ့နောက်ကလိုက်ပြီးတော့လိုက်နေရမယ်။ကိုရှေ့ရတမျိုးပြောနောက်ကနောက်ပြီးတော့ကိုပြောတဲ့ဥစ္စာနဲ့ကိုလုပ်တဲ့ဥစ္စာနဲ့လည်းကိုက်နေရမယ်။ right so အဲ့ဒီဥစ္စာတွေကအရေးကြီးတယ်။ဆိုတော့အခုနေမှာတော့ကျွန်မ communication နဲ့ပတ်သက်ပြီးတော့သူတို့အတွက်နည်းနည်းအားနည်းတယ်လို့ပြော။ဒါပေမဲ့ဒီဥစ္စာဟိုအခုညီနောင်3ဘွဲ့ကတော့ဒီ communication နဲ့ပတ်သက်ပြီးတော့အရင်ပဲတော်ကြတယ်။ကျွန်မသူတို့ရဲ့ communication ကိုအရင်ကြိုက်တယ်
။ဟုတ်ကဲ့ဆရာပါ။ကျေးဇူးများကြီးတင်ပါတယ်။
ဟုတ်ကဲ့ရှင်ကျေးဇူးပါ
ဟုတ်ကဲ့အခုဆွေးနွေးသွားခဲ့သူကတော့အမေရိကန်စစ်တပ်ကငိမ့်စာတူပြပုံမူကြီးလည်းဖြစ်ပေါ်မခလည်းဖြစ်တဲ့ဒေါ်မီမီဝက်ပါဖြစ်ပါတယ်ကျွန်တော်တမောင်းတမ်းပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာပါ VOA American Dance ရဲ့တနင်္ဂနွေနေ့မနက်ဖြန် Radio ရုပ်သံအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ် Radio အသံလွှင့်အစီအစဉ်တွေကိုတော့ line meter 3249တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ Bus in Canada ဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစားတဲ့ Bus in Canada တွေကိုဆက်လက်တင်ဆက်ပါမယ်ပထမအဦးဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ပါပဲအာရှဒေသနဲ့ကမ္ဘာတော်လားတည်ငြိမ်ရေးအေဂျန်ရေးအတွဲအရေးပါတဲ့ထိုင်ဝမ်ရေကောက်ပွဲကိုစနေနေ့မှာကျင်းပခဲ့ပြီးလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားရတဲ့လက်ရှိအာဏာရ DPP ပါတီရဲ့ဒုတိယသမ္မတဝီလျံတိုက်ချင်းတေးကိုအနိုင်ရရှိသွားပါတယ်ဘင်္ဂလားဒေ့ရှ်မှာတော့ရေကောက်ပွဲမှာဝန်ကြီးချုပ်ရှိတ်ဟာစီနာကပဲစတုတ္ထအချိန်မြောက်ပြန်လည်နိုင်ရရှိသွားပါတယ်မြန်မာနိုင်ငံမှာတော့အပြစ်ကတ်ရစေးရေးအတွက်တရုတ်အစိုးရကဂျောင်းဝင်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့ပြောဆိုထားပါတယ်ဒီကိစ္စတွေကိုကျွန်တော်ကပဲစူးစီးပြီးတင်ပြပေးထားပါတယ်
ထိုင်ဝမ်မှာသမ္မတရွေးကောက်ပွဲကို January 13ရက်နေ့စနေနေ့မှာကျင်းပပါတယ်။အဓိကဝင်ရောက်ရှင်ပြိုင်သူတွေကတော့လက်ရှိအာဏာရပါတီတိုးတက်သောဒီမိုကရက်ပါတီ DPP ရဲ့ကိုယ်စားလှယ်ဒုတိယသမ္မတလိုက်ချန်တီအဓိကအတိုက်ခံကွန်မန်တန်ကိုယ်စားလှယ်ဟိုယိုဟီနဲ့ထိုင်ဝမ် People Party ကကိုဝန်ဂျီတို့ဖြစ်ပါတယ်။လက်ရှိအာဏာရ DPP ရဲ့ကိုယ်စားလှယ်လိုက်ချန်တီဟာအမေရိကန်ဟာဗတ်တက္ကသိုလ်ဆင်းဖြစ်ပြီးထိုင်ဝမ်လွတ်လပ်ရေးလိုလားသူအဖြစ်သတ်မှတ်ခံထားရပါတယ်။ထိုင်ဝမ်အနေနဲ့လွတ်လပ်တဲ့နိုင်ငံအဖြစ်ကြိုးပမ်းမှာကိုတရုတ်ကစိုးရိမ်နေပါတယ်။တရုတ်ကဒီရွေးကောက်ပွဲမှာလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားရတဲ့ DPP အနိုင်မရရေးဖိအားပေးတာတွေချိန်ချောက်တာတွေလုပ်ခဲ့ပါတယ်။တရုတ်ကထိုင်ဝမ်ကိုသူပိုင်လို့ကြွေးကြော်နေပေမဲ့ထိုင်ဝမ်ကျွန်းသားအများစုကတော့သူတို့ကိုသူတို့တရုတ်လို့မယူဆပဲထိုင်ဝမ်လို့သာယူဆပါတယ်။ထိုင်ဝမ်ချန်ချီအမျိုးသားတက္ကသိုလ်က2023ခုနှစ်ဇန်နဝါရီလစစ်တမ်းတွေအရထိုင်ဝမ်ပြည်သူ63ရာခိုင်နှုန်းနီးပါးကကိုကိုကိုထိုင်ဝမ်လို့ယူဆပြီး30ရာခိုင်နှုန်းလောက်ကထိုင်ဝမ်နဲ့တရုတ်နှစ်မျိုးလုံးဖြစ်တယ်လို့ခံယူပါတယ်။နှစ်တက်သမ500ရာခိုင်နှုန်းပဲသူတို့ကိုသူတို့တရုတ်လို့ခံယူတယ်လို့ဖော်ပြထားပါတယ်။ခေတ်သစ်သမိုင်းမှာထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးအစိုးရအောက်မရောက်ခဲ့ဘူးပါဘူး။တရုတ်ပြည်ချင်းမင်းဆက်လက်ထက်18ရာစုအထိထိုင်ဝမ်ကျွန်းဟာတရုတ်လက်အောက်မှာရှိခဲ့ပေမဲ့တရုတ်ကဂျပန်ကိုဆစ်ရှုံပြီး1895ခုနှစ်မှာထိုင်ဝမ်ကျွန်းဟာဂျပန်ပိုင်ဖြစ်ခဲ့ပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်မှာဂျပန်ဆစ်ရှုံတဲ့အခါထိုင်ဝမ်ကျွန်းဟာချန်ကေရှိတ်ဦးဆောင်တဲ့တရုတ်ကွန်မန်တန်အစိုးရလက်ထက်ပြန်ရောက်ခဲ့ပါတယ်။1949ခုနှစ်ကွန်မန်တန်မြန်မာအခေါ်တရုတ်ဖြူတွေမော်စီတုံးဥဆောင်တဲ့ကွန်မြူနစ်တွေကိုဆစ်ရှုံတဲ့အခါထိုင်ဝမ်ကျွန်းကိုစုပ်ခွာပြီးတရုတ်သမ္မတနိုင်ငံအဖြစ်ဆက်လက်ရပ်တည်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်မှာကိုပိုင်ဘာသာစကားရှိတဲ့မူရင်းဌာနတိုင်းရင်းသားတွေလည်းအများအပြားရှိပါတယ်။ဒါကြောင့်ခေတ်သစ်သမိုင်းမှာထိုင်ဝမ်နေဟာသူတို့ကိုသူတို့တရုတ်ဆိုတာထက်ထိုင်ဝမ်ဆိုတဲ့ဂုံအင်းလက္ခဏာကိုပိုပြီးထိတွေ့ခံယူကြတာဖြစ်ပါတယ်။အတူတပြင်းလူငယ်တွေအကြားမှာသူတို့ဟာထိုင်ဝမ်ဖြစ်တယ်လို့ယူဆကြပါတယ်။ဒါကြောင့်ထိုင်ဝမ်ကိုတိကျလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်ဖို့လိုလားတဲ့ဥယျာဉ်ပိုများလာတယ်လို့ယူဆနိုင်ပါတယ်။တရုတ်ကတော့လိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ထိုင်ဝမ်ရဲ့ဒီမိုကရေစီကိုအားပေးပါတယ်။ရွေးကောက်ပွဲပြပခြင်းအစင်းမြင့်အမေရိကန်အရာရှိဟောင်းနေပါဝင်တဲ့ an official အလို့တဘောကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်မယ်လို့အမေရိကန်အစိုးရကJanuary 10ရက်နေ့မှာကြေညာထားပါတယ်အခုလိုအချိန်မှာပဲမြမအိန္ဒိချင်းဘင်္ဂလားဒေ့ချ်မှာ January 9ရက်နေ့ကရွေးကောက်ပွဲလုပ်ခဲ့ပြီးလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အဝါမေလီပါတီပဲအနိုင်ရတဲ့အတွက်ရှိတ်ဟာစီနာဟာ၄ချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်လာပြန်ပါတယ်ခါလီဒါဇီယာဦးဆောင်တဲ့အတိုက်ခံဘင်္ဂလားဒေ့ချ်အမျိုးသားပါတီ BNP ကတော့ဒီအစိုးရကတရားမဝင်ဘူးလို့ပြောဆိုပါတယ် BNP ပါတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအဗ်ဒူလ်မိုယင်ခန်ကအခုလိုပြောပါတယ
် This government is illegitimate by
a fake ဒီအစိုးရကတရားမဝင်ပါဘူးသူတို့ဟာအထူးရောင်ရွေးကောက်ပွဲကိုကျင်းပခဲ့တာပါရွေးကောက်ပွဲမှာပြည်သူအများအပြားဟာမဲမပြေးခဲ့ကြပါဘူးဒါဟာအတူရောင်ရွေးကောက်ပွဲနဲ့အစိုးရအဖြစ်အုပ်ချုပ်လို့မရဘူးဆိုတာကိုသူတို့ကသက်သေပြခဲ့တာပါ
BNP ပါတီကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပါတယ်ရှေ့ဟာစီနာကတော့ January 17ရက်နေ့ဝန်ကြီးချုပ်အဖြစ်ထပ်မံကြမ်းတက်စာချိန်ဆခဲ့ပါတယ်ရွေးကောက်ပွဲမှာပါတီတစ်ခုဝင်မပါတာနဲ့ဒီမိုကရေစီမရှိဘူးလို့ပြောလို့မရဘူးလို့သူမကတုံ့ပြန်ထားပါတယ်ဝင်ကြီးချုပ်ရှိခ်ဟာစီနာဟာအတိုက်အခံပါတီတွေနဲ့ခေါင်းဆောင်တွေကိုဖိနှိပ်တာဖမ်းဆီးတာထောင်ချတာရွေးကောက်ပွဲဝင်ခွင့်ပိတ်ပင်တာတွေလုပ်ခဲ့ပြီးဒီမိုကရေစီကိုချိမ့်ချောက်နေတယ်လို့ဆွတ်ဆွဲခံထားရပါတယ်။သူဝင်ကြီးချုပ်ဖြစ်လာတဲ့အပေါ်အမေရိကန်နဲ့ဗြိတိန်ကလည်းဝေဖန်ထားပြီးရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲတရုတ်ရဲ့ဂျာဝင်စစ်ဆက်ပေးမှုနဲ့မြန်မာနိုင်ငံအရှေ့မြောက်ဒေသကတိုက်ပွဲတွေအပြည့်ရဖို့သဘောတူညီခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။ January 12ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်။
2024年1月10日至11日在中方的斡旋和促进
January 10ရက်နေ့နဲ့17ရက်နေ့တွေမှာတရုတ်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာမဟာမိတ်တိုင်းဒါလက်နက်ကင်၃ဘွဲ့နဲ့မြန်မာစစ်တပ်တို့ကြိတ်ဆုံဆွေးနွေးခဲ့ကြပြီးတော့ချက်ချင်းအပြည့်ရဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။အငင်းပွားမှုနဲ့မပြည့်လည်မှုတွေကိုလည်းငင်းငင်းနဲ့နီးနဲ့ဆွေးနွေးဖြေရှင်းဖို့သဘောတူခဲ့ကြပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာရှိတဲ့တရုတ်စီမံကိန်းတွေနဲ့နေဇာတလျှောက်နေထိုင်တဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးတွေကိုမထိခိုက်စေဖို့နှစ်ဖက်လုံးကကတိပြုခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူမော်နင်ကပြောပါတယ်။တက်ဆိုင်ရာအဖွဲ့တွေအနေနဲ့သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ပြီးငြိမ်းချမ်းရေးအတွက်ဆက်လက်လှုံ့ဆော်ဖို့ကိုတရုတ်ကမျှော်လင့်တယ်လို့လည်းသူမကပြောဆိုခဲ့ပါတယ်။ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေအပြင်အမေရိကန်နဲ့ပြန်ဆိုင်မှုတွေကြောင့်တင်းမာမှုတွေရှိနေချိန်တရုတ်ဟာအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရင်းနှဲစိတ်အပါအဝင်ယူနန်ရန်ကုန်ယထာလန်စီမံကိန်းကစလို့တရုတ်စီမံကိန်းတွေမြန်မာနိုင်ငံမှာအကောင်အထည်ဖော်နိုင်ဖို့အတွက်တရုတ်ဟာမြန်မာနိုင်ငံတည်ငြိမ်ရေးကိုအာသွန်လှုပ်ဆောင်နေတယ်လို့သုံးသပ်တာတွေလည်းရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောပြလိုက်ပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းမြောက်ပိုင်းမှာနေဆက်ကုံသွေးရေးဇုံကြီးတွေရန်နာထားရပြီးတော့လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်နေပါတယ်။တရုတ်မြန်မာနေဆက်ကုံသွေးရေးဟာ၈လအတွင်းအမေရိကန်ဒေါ်လာတန်150ကျော်လောက်ကျဆင်းတော့ပါတယ်။ဒါပြင်လေယာထွက်ကုန်ဈေးနှုန်းတွေကိုပါစုစည်းပြီး Farmer Time Media ကနေတင်ဆက်ပေးထားပါတယ်။
လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကဏ္ဍမှာအမေရိကန်ဒေါ်လာတန်150နီးပါးရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။2023-2024ဘဏ္ဍာနှစ်ရဲ့၈လတာကာလအတွင်းမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကအမေရိကန်ဒေါ်လာတန်150နီးပါးရော့ကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစီးရင်တွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2020-2023ဘဏ္ဍာနှစ်၈လအတွင်းမှာတရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍကနေအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရရှိခဲ့ပြီးအခုဘဏ္ဍာနှစ်၈လအတွင်းမှာတော့တရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍမှာအမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်သာရရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလကစလို့လက်ရှိအချိန်ထိရှမ်းပြည်နယ်မြောက်ပိုင်းမှာမြို့သိမ်းတိုက်ပွဲကြီးတွေဖြစ်ပွားနေတာကြောင့်မူဆယ်တရားငါးမိုင်အပါအဝင်နေဆက်ကုံသွယ်ရေးစုံကြီးတွေရန်နာထားရပြီးလမ်းမဆက်သွယ်ရေးပြတ်တောက်မှုတွေလည်းဖြစ်ပေါ်နေတယ်လို့မူဆယ်တရားငါးမိုင်နေဆက်ပုတ်ကုန်လုပ်ငန်းရှင်တဦးကပြောပါတယ်တရုတ်မြန်မာနေဆက်ကုံသွယ်ရေးမှာအဓိကအရေးပါတဲ့မူဆယ်တရားငါးမိုင်ကျစ်ဆန်းကြော့ခိတ်ရှင်းရွှေဟော်ကျူကုတ်ပန်ဆန်းခိတ်မုံကိုနေဆက်ဂိတ်ပေါက်တွေအားလုံးပြီးခဲ့တဲ့အောက်တိုဘာ28ရက်ကနေအခုနှစ် January 10ရက်နေ့အထိကုန်သွယ်မှုရပ်တန့်နေတာဖြစ်ပါတယ
်။အလူဝေယမှုနဲ့ပါလာတဲ့အတွက်ဈေးနှုန်းမြင့်တက်နေပါတယ်။ အခုနေမှာပြင်းလဲဆိုင်ယူနိုက်တဲ့မြို့အလူပါဝင်ဈေးွက်ထဲကိုအလူဝင်ရမှုနဲ့ပါလာတဲ့ဆိုဈေးနှုန်းမြင့်တက်လာတာဖြစ်တယ်လို့တုံသူတွေနဲ့အလူပွဲရဲ့လုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံကအလူတွေကိုရှင်းပြနေမှာအများဆုံးစိုက်ပျိုးကြပြီးဒီဇင်ဘာလနဲ့ဇန်နဝါရီလတို့မှာစိုက်ပျိုးကြတာဖြစ်ပါတယ်လက်ရှိမှာရှင်းပြနေအတွင်းကတိုက်ပွဲတွေကြောင့်တရုတ်မူဆင်လန်ကြောင်းတွေပိတ်ထားရတဲ့အတွက်တရုတ်ဘက်ကဝေရောက်နေတဲ့မြို့အလူအပါဝင်အလူမျိုးစားအလုံးဈေးနှုန်းမြင့်တက်နေတာဖြစ်တယ်လို့ရှင်းပြနေတဲ့နောင်တရားမျိုးနယ်ကအလူဆိုင်တောင်သူတို့ကပြောပါတယ်အရင်ကဈေးခွက်တွေမှာမြို့အလူတစ်ပိတ်တာကို2000ကျပ်လောက်ပေါင်စီရှိရကနေလက်ရှိမှာတော့အမျိုးစားလိုက်အလူတစ်ပိတ်တာကို3500ကနေ4000ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတရုတ်အလူကတပိတ်တာကို2900ကနေ2900ကျပ်လောက်ပေါင်စီရှိနေပြီးရှမ်းပြည်နယ်အောင်ပန်းစည်းကွယ်မှာတော့အာလူအမျိုးအစားလိုက်တပိတ်တာကို1300ကနေ4000ကျပ်လောက်ထိပေါင်စီရှိနေရဖြစ်ပါတယ်လက်ကလုံးမှာတော့ရှမ်းပြည်နယ်ကအာလူကိုရေသွေးစိုက်မြူလို့ရတဲ့ဒေသတွေမှာစက်တုံစီဝင်မရတဲ့အခက်အခဲတွေရှိနေတယ်လို့ကုန်သေးယူပို့ဆောင်ရေးစရိတ်တွေလည်းမြင့်တက်နေတယ်လို့ရှမ်းပြည်နယ်အောင်ပန်းမြို့နယ်ကအလူဆိုင်မျိုးရောင်ချသူတဦးကပြောပါတယ
်အိန္ဒိယကိုထောက်ပတ်သည့်တန်ချိန်1000ခန့်တင်ပို့နိုင်ဖို့သဘောတူထားပေမဲ့တင်ပို့နိုင်ခြင်းမရှိတော့ဘူးလို့ကုန်သည်တွေကပြောဆိုထားပါတယ်အခုနှစ်ထောက်ပတ်သည့်ရာသီမှာအိန္ဒိယဈေးကွက်ကိုမြမထောက်ပတ်သည့်တန်ချိန်1000လောက်တင်ပို့နိုင်ဖို့သဘောတူစာချုပ်ချုပ်ဆိုထားပေမဲ့အကြောင်းမျိုးမျိုးကြောင့်တင်ပို့နိုင်ခြင်းမရှိတော့ဘူးလို့မြမနိုင်ငံထောက်ပတ်သည့်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကထုတ်ဖော်ပြောဆိုလာပါတယ်ထောက်ပတ်သည့်ကိုပင်လယ်ရေကြောင်းကတဆင့်အိန္ဒိယနိုင်ငံကိုတင်ပို့ဖို့ပြင်ဆင်ခဲ့ပေမဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံခြားငွေလဲနှုန်းကွာဟမှုပြဿနာအပါအဝင်အသီးအရည်သွေးမပြည့်မီတဲ့အခက်အခဲတွေကြောင့်တင်ပို့မှုမလုပ်နိုင်တာလို့မြန်မာနိုင်ငံထောက်ပတ်သည့်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်းရေးမှူးဦးကျော်စိုးမင်းကပြောပါတယ်
လေအောင်ကံတောင်းကိုကျွန်တော်ဆက်ချုပ်ထားတယ်ဆရာကိုမတင်ဖို့နိုင်ဘူးအကြောင်းရင်းလို့ကြောင်းပေါ့ဗျာကျွန်တော်တို့အဲကျွန်တော်တို့ထောက်ပတ်သေးရဲ့အရေးကြီးပိုင်းလဲဆိုင်တာပေါ့အကုန်လုံးနဲ့ဆက်ဆိုင်သွားအဲကြောင့်မဖို့နိုင်ပြဒီ network ပြကြွားရတယ်ကြီးရတော့ရေချောင်းကနေပေါ့နော်ဆက်မပြေဘူးပေါ့နော်ကြောင်းရင်းကကြတော့ကျွန်တော်တို့ကဆက်ဒီလေလုံးရေမငိမ့်နေတော့ပေါ့နော်ကျွန်တော်ဆက်ချက်လို့မရဘူးအဲကြောင့်ကျွန်တော်တို့အစားအကျဉ်းတွေလည်းပါပါပေါ့နော်အဲကြောင့်ကျွန်တော်တို့ခုလက်ရှိရတော့ဒီနေ့ခုဟိုကတော့ဆိုင်းရလိုက်တယ်ကြာတောင်းဆိုပါတယ်တန်တဆောင်လေးတောင်းဆိုတယ်ဒါပေမဲ့ကျွန်တော်မပို့နိုင်ခဲ့ဘူးပေါ့
အိန္ဒိယကိုထောက်ပတ်သည့်တင်ပို့နိုင်ဖို့အတွက်စာချုပ်မှာချုပ်ဆိုထားတဲ့ဈေးနှုန်းကရန်ကုန်စိတ်ကမ်းအရောက်ထောက်ပတ်သည့်တကီလိုကိုအနိုင်ဆုံးဈေးအမေရိကန်ဒေါ်လာ2ဒေါ်လာနှုန်းနဲ့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ကုန်တယ်ရင်အနေနဲ့အယောင်းဝယ်စာချုပ်ကိုနားလည်မှုစာချုပ်လား MOU အနေနဲ့ချုပ်ဆိုခဲ့တာဖြစ်တဲ့အတွက်စာချုပ်ပြက်ပြဲသွားလို့ရောက်ကျပေးရတာမရှိပေမဲ့တောင်သူတွေအတွက်ဈေးကောင်းရရှိမဲ့အခြေအနေကနေလွဲချော်ခဲ့ရတယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်။
ကျွန်တော်တို့အစရင်းကပြောထားတယ်စရုံးနိုင်ငံအဥပဒေမငြိမ်ဘူးပေါ့နော်ဘယ်တော့မငြိမ်ဘူးကျွန်တော်တို့အကြောင်းအရှင်းလေးချုပ်ထားပါတယ်ခင်ဗျာပို့နိုင်အောင်ဆိုရင်လည်းကျွန်တော်တို့စာချုပ်ဟိုပယ်လာနောက်ဆုံးပေါ့ဆိုကျွန်တော်တို့အကြောင်းပြန်ပေးရပါတယ်ခင်ဗျာဟိုကမတော်တော့လောက်အနည်းဆုံးချုပ်ထားအောင်လေအဲဆိုရင်တော့ကျွန်တော်တို့ဒီပို့ကောင်းပို့ရတာပေါ့လားကွာကြာဟုတ်ကဲ့ဒါမဲ့တာဝန်ယူတာဝန်ကျမို့ရေဒါအစ်စ်လေးကိုလည်းကျွန်တော်ဖြတ်ရမှာပေါ့နော်အကုန်လုံးတော့ဥမာမရအပြေဝမရဘူးက100ဒေါ်လာဟော200ခန့်တော့ဆောင်ရမယ်တခြားဟိုဘယ်လိုပြောမလဲထုတ်ပုံးဖြစ်ခြင်းနဲ့ပေါ့လေကျွန်တော်တို့အင်းနေနေဆော့ဖြစ်တာပေါ့နော်
အခုနှစ်မှာမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်မြန်မာထောပတ်သီးကိုအိန္ဒိယဈေးကွက်အပါအဝင်မလေးရှားစင်ကာပူနိုင်ငံတွေကိုလည်းတင်ပို့နိုင်ခြင်းမရှိတော့ဘဲထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုသာတာရှိလိုက်နေဆက်လမ်းကြောင်းကနေတင်ပို့မှုရှိနေတယ်လို့ဆိုပါတယ်။လက်ရှိတောင်ကြီးဈေးကွက်မှာထိုင်းဘက်ကိုတင်ပို့နိုင်မဲ့အရေးသွေးမီထောပတ်သီးတကီလိုကို3000ကျပ်လောက်ပေါက်ဈေးရှိနေပြီးတာရှိလိုက်မြို့နယ်ဈေးကွက်မှာတော့တကီလိုကို4500ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်။
အခုစပီးစနော်ဝီလာနေရည်နေကိုရင်နေတီဈေးကွက်တွင်တက်ရှာနေမည်ဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်ဇီနိုတွေကိုပြပြပြီးချင်ပါတယ်။ရန်ကုန်အသာငါးဈေးကွက်မှာစစ်ပါလေလီဇီနိုကစီပီချက်အကောင်လိုက်တပိတ်တာကို8000ကျပ်နဲ့တစ်ဖက်အတွင်းဈေးငိမ့်နေပါတယ်။ ပြခဲ့တဲ့ဒီဇင်ဘာလအတွင်းကအယောင်ဝယ်ဖြစ်ခဲ့တဲ့ဈေးနဲ့ရှင်ရင်တော့တပိတ်တာကို1500ကျပ်လောက်ဈေးကျဆင်းသွားတာဖြစ်ပါတယ်။စီပီဝက်ပေါင်တာကတော့တပိတ်တာကို18000ကျပ်။အမဲတာကလည်းတပိတ်တာကို18000ကျပ်။ဆိတ်တာကတပိတ်တာကို3000ကျပ်လောက်ပေါင်ဈေးရှိနေပြီးတစ်ပတ်လုံးဈေးငိမ့်နေရကိုတွေ့ရပါတယ်။
ရန်ကုန်ပြည်နယ်အောင်ဈေးကွက်မှာစမိုးကြောင်သုံးတီးနံဖြစ်တဲ့ကြက်တုံဖြူဈေးနှုန်းတွေကတော့ပုံမှန်အဝင်ရှိနေတာကြောင့်ဈေးငြိမ်နေပါတယ်။ကြက်တုံဖြူကျူကောက်ကတပိတ်သားကို9500ကနေ9800ကျပ်ကြာရှမ်းပြည်နယ်အောင်ပန်းဒေသထွက်ကြက်တုံဖြူကတော့တပိတ်သားကိုအမျိုးအစားလိုက် 15000 ကနေ 16800 ကျပ်ကြာပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်ကဈေးနှုန်းတွေအတိုင်းတည်ငြိမ်နေပါတယ်။January 9ရက်နေ့ပေါက်ဈေးအရကြက်တုံဖြူဥတလုံးအကြီးကတော့တပိတ်လာကို2500ကျပ်လောက်ပေါက်ဈေးရှိနေပြီးတပတ်အတွင်း3000ကျပ်လောက်ဈေးတက်လာတာကိုတွေ့ရပါတယ
်။ဂျင်စင်းလုံးကတော့ပြင်ပတင်ပုံရှိပဲပြင်သွင်းအသုံးသာရှိနေရကြောင့်ဈေးကျရိပ်ပြနေပါတယ်။ရှင်းပြနေအောင်ပန်းဈေးကွက်မှာတော့ January 9ရက်နေ့ပေါက်ဈေးအရဂျင်အခက်ကြီးအသက်တပိတ်လာကို3400ကျပ်လောက်ပေါက်ဈေးရှိနေပြီးတရားကျပ်ဈေးကျဆင်းသွားပါတယ်။ဂျင်းဦးမမြင်နီကတပိတ်တာကို3200ကျပ်လောက်ပေါက်ဈေးရှိနေပြီးဈေးငိုင်နေပါတယ်။ခုတင်ဆက်ပေးထားတဲ့ဒီနန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ View အစီအစဉ်တွေကိုရေဒီယိုရုံးမြင်တန်းကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ်။
ဗီဒီယိုရတနင်္ဂနွေနေ့မနေ့ပဲအသံလွှင့်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်နေရတာပါလေယာစီးပွားသတင်းများအစီအစဉ်ပြီးဆက်လက်တင်ဆက်ပေးမယ့်အစီအစဉ်ကတော့ဥရုယာတီနဲ့အနာကကဘာအစီအစဉ်ဖြစ်ပါတယ်အာဂျင်တီးနားနိုင်ငံနဲ့အပြည်ပြည်ဆိုင်ရာအနုမြူဆိုင်အေဂျင်စီ IAEA တို့ပူးပေါင်းပြီးပထမဆုံးသိပ္ပံသုတေသနလုပ်ငန်းကိုအာတိတ်အန္တာတိကတိုင်းမှာစတင်လှုပ်ဆောင်ပါတယ်လူသူအယောက်ပေါက်နေလာတဲ့ကဘာတောင်ဝင်ရိုးစွန်းတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတဲ့ပလတ်စစ်အမုံတွေဘလောက်အတိုင်းအတာတွေရောက်နေပြီလဲဆိုတာကိုနျူကလ িয়ার သိပ္ပံပညာရပ်ကိုအသုံးပြုပြီးလေ့လာနေပါတယ်ဥရုယာတီနဲ့အနာဂတ်အစီအစဉ်မှာနန်းလောင်ကပြောပြပေးထားပါတယ
်ကဘာတောင်ဝင်ရုံးစုံမော်ကအနာတိကရေခဲပြင်ထဲမှာစပခွန်အရွယ်လောက်ရှိတဲ့ပလတ်စတစ်အမိုက်တွေတော့တွေ့နေရပါပြီလူတို့မရှိတဲ့အနာတိကမှာမိုက်ခရိုပလတ်စတစ်စရိရှာဖွေတွေ့ရှိနေတာဟာသဘာဝပတ်ဝန်းကျင်မှာပလတ်စတစ်ကြောင့်ဘလောက်တောင်ညဉ့်ညံနေပြီလဲဆိုတာသက်သေပြလိုက်တာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာအနုမြူဆိုင်အေဂျင်စီ IAEA အကြီးအကဲ Rafael Mariano Grossi ကပြောပါတယ်
Que estamos iniciando por primera vez en la historia entre el organismo internacional
de Como ha tenido ayer tuku phet de plastic sa ri ha Antarctica paw won jin ma belaw yauk ni bi le su da apibi san ya anu myu swain yin agency ne Argentina tamara naingan lo ja tamai ma prathama au song ajin phet pu paw le la ja ba phet par de di data ma plastic a mhon mwa ri belaw thi yauk ni bi le su da a song phet pe me taipan ni ja le la de lungan phet par de နိုင်ငံကအတိုင်းဝန်းကလည်းတဘာဝပတ်ဝန်းကျင်ဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာပံ့ပိုးပေးနိုင်တဲ့သိပ္ပံနည်းကျအချက်လက်တွေမရှိကြသေးပါဘူး။ဒါကြောင့်လဲပလတ်စတစ်အမှိုက်နဲ့ဆိုင်တဲ့ပြဿနာကိုသိနိုင်အောင်ဒေတာအချက်လက်တွေကိုကျွန်တော်တို့စုဆောင်းကောက်ယူနေကြတာဖြစ်ပါတယ်
။အာဂျင်တီးနားအနာတိကအခြေစိုက်စခန်းမာရန်ဘီယိုမှာဇန်နဝါရီ6ရက်နေ့ကသတင်းထောက်တွေကိုအဲဒီလိုပြောဆိုခဲ့တာပါ။ IAEA ရဲ့အကြီးအကဲနဲ့အာဂျင်တီးနားသမ္မတဟာဗီယာမယ်လီရိုလိုက်ပါလာတဲ့အဖွဲ့ဟာအနာတိကတိုက်ကိုဇန်နဝါရီလဆမ်းပိုင်းမှာတော့ရောက်ပြီးပလတ်စတစ်ပြဿနာအတိုင်းနဲ့ကိုပို့ပြီးတော့နားလေသဘောပေါက်စေမဲ့သူတည်တနာလုပ်ငန်းကိုစတင်ခဲ့ပါတယ်။ IAEA ရဲ့သိပ္ပံပညာဆိုင်ရာအဖွဲ့မှလာရောက်လုပ်ကင်နေတဲ့သူတည်တီလူကတ်ရူဘတ်တိုကအခုလိုရှင်းပြပါတယ
်
။ US အသေးငယ်ဆုံး micro plastics တွေကိုကျွန်တော်တို့အထူးအာရုံစိုက်လေ့လာနေပါတယ်။အဲ့ဒီ plastic တွေဘယ်ကလာတယ်လဲဆိုတာကိုပါလေ့လာနေတာပါ။တော့တစ်ဖက်ချမ်းကနေပင်လယ်ရေတွေနဲ့ရောက်လာသလားဒါမှမဟုတ်အန္တာတိကမှာသူ့ဘာသာဖြစ်လာလားဆိုတာလေ့လာနေပါတယ
်မိုနာကိုအနာဝါပတ်ဝန်းကျင်တက်ခွဲခန်းကသိပ္ပံပညာရှင်တွေဟာအနာတိကမှာစကန်းချစုဆောင်ထားတဲ့နမူနာတွေကို IAEA ရဲ့ New Tech Plastic ပညာမှုထိန်းချုပ်ရေးနျူကလ িয়ার နည်းပညာဌာနမှလေ့လာနေကြပြီဖြစ်ပါတယ်အာဂျင်တီးနားကာလီနီသိပ္ပံသုတေသနဌာနအနေကဇီဝကေဟာစနစ်တွေ ပင်လယ်ရေ၊ကံရေ၊နှုံးမြေ၊တဲမြေ၊စွန့်ပြေရေစိုးတွေနဲ့အနာတိကကသရစ္ဆာတွေအပေါ်ပလတ်စတစ်အမှုန်အမွှားတွေရဲ့အကျိုးသက်ရောက်မှုကိုလေ့လာနေကြပြီဖြစ်ပါတယ
်
ကျွန်တော်တို့မှာအဓိကညီမချက်နှစ်ခုရှိပါတယ်အန္တာတိကတောင်ပိုင်းပင်လယ်ဘက်မှာပလတ်စတစ်အမှုန်အမွှားတွေဘယ်လောက်ထိရှိနေတယ်လဲဆိုတာနဲ့သူတို့ကိုဘယ်လိုဆွေးမြေ့ပျက်စီးသွားအောင်လုပ်မလဲအန္တာတိကဘက်ကိုမရောက်အောင်ဘယ်လိုလုပ်မလဲဆိုတာလေ့လာကြဖို့ဖြစ်ပါတယ
်မိုက်ခရိုပလတ်စတစ်တွေကြောင့်အန္တာတိကတိုက်ကရေခဲလော်ရီရဲ့ရောင်ပြဟန်နိုင်မှုအာနေတော့တာကျန်းန်းတဲ့ရေခဲမျက်နှာပြင်တွေပြောင်းလဲလာတာယောဂပိုးမွားတွေပိုးပြီးတော့အားကောင်းလာတာရည်ခဲတို့ဖွဲ့စည်းပုံစနစ်အားနည်းလာတဲ့အတွက်အနာတိကရည်ခဲတို့ပုံမှန်တွေနည်းလာစေပါတယ်။ရာသီဥတုပြောင်းလဲမှုလေတုအခြေအနေနဲ့သမုတ်တရားလေတုအနေအထားတို့ရဲ့လွှမ်းမိုးမှုတွေနဲ့မိုက်ခရိုပလတ်စတစ်ပါဝင်မှုတွေကိုပေါင်းစပ်လိုက်တဲ့အခါမှာတော့အနာတိကဝင်ယုံဆုံးရည်ခဲတို့အပေါ်ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေဖြစ်လာစေပါတယ်။ကမ္ဘာတံဝင်ယုံဆုံးကလူမနေတဲ့အနာတိကရည်ခဲပညာတွေပလတ်စတစ်အမှုန်အမွှားတွေဘယ်လောက်ရောက်လာသလဲဆိုတာကိုရေအရင်းမြစ်တွေနှုံးမြေတွေနဲ့ပင်ကွင်းလေးတွေရဲ့မစင်နမူနာတွေကိုပါနျူကလ িয়ার သိပ်ပံပညာရပ်ကိုသုံးပြီးတော့လေ့လာနေကြတာဖြစ်ပါတယ်။ IAEA နဲ့အာဂျင်တီးနားအနာတိကတိုက်ဆိုင်ရာအင်စတီကျူ IAEA တို့ပူးပေါင်းပြီးတော့ဆောင်ရွက်တာဖြစ်ပါတယ်
။ The health of Antarctica is essential for the health of the planet.
အန္တာတိကတိုက်ရဲ့ကျန်းမာရေးဟာကမ္ဘာကျိုးရဲ့ကျန်းမာရေးလည်းဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ကိုထိခိုက်လာနေတဲ့ပလတ်စတစ်အမှုန်အမွှားတွေဟာအန္တာတိကတိုက်ကိုလည်းအလွတ်မပေးပါဘူး။ဒါကြောင့်ပလတ်စတစ်အမှိုက်ထင်းချုပ်ရေးဆောင်ရွက်နေကြတဲ့ IAEA လက်အောက်ခံ Nutec Plastic ဌာနမှသိပ္ပံဆိုင်ရာသုတေသနလုပ်ငန်းတွေစတင်နေပါပြီ။အန္တာတိကမှာပလတ်စတစ်တွေဘယ်လောက်ထိရောက်နေပြီလဲဆိုတာလေ့လာဆန်းစစ်မှဖြစ်ပါတယ
်။ကမ္ဘာတစ်ဝန်းနိုင်ငံပေါင်းစုံမှပလတ်စတစ်အမှုန်အမွှား Micro Plastic တွေဘယ်လောက်ရှိနေတယ်လဲဆိုတာကိုစတင်လေ့လာခဲ့တဲ့ IAEA လက်အောက်ခံ Nutec Plastic Initiative ရဲ့လုပ်ငန်းတစ်စိတ်တည်းဒေသအဖြစ်နဲ့အခုလိုဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။
ပလတ်စတစ်တွေဈေးကွက်ထဲစတင်ရောက်ခဲ့တဲ့အချိန်ကတည်းကဆိုရင်တဘာဝပတ်ဝန်းကျင်ထဲစွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်တန်ချိန်က9ဘီလီယံလောက်ရှိပါတယ်။အများစုကပင်လယ်သမုဒ္ဒရာထဲရောက်လာတာပါ
။သိပ္ပံပညာရှင်တွေကလည်းပင်ကွင်းတွေရဲ့မစင်တွေပင်လယ်ကျမ်းမြေကအနေအနှစ်တွေနဲ့ရေခဲလွှာသွားတဲ့ရေနမူနာတွေကိုအနာတိကတိုက်ကကာလင်နီအခြေစိုက်စခန်းမှာခွဲခြမ်းစိတ်ဖြားလေ့လာနေကြတာဖြစ်ပြီးအခြားနမူနာတွေကိုတော့မိုနာကိုနိုင်ငံထဲက IAEA ရဲ့သုတေသနစင်တာကိုပေးပို့စစ်ဆေးနေတာဖြစ်ပါတယ်။ Nutec တပ်ခွဲခန်းမှာအသုံးပြုနေကြတဲ့ Nuclear နဲ့ Isotope နည်းပညာတွေကတော့တဘာဝပတ်ဝန်းကျင်ထဲ Micro Plastic ပတ်ဝန်းမှုပမာဏကိုခွဲခြမ်းစိတ်ဖြားပေးပါတယ်။အဲ့ဒီလိုသိကြတဲ့သိပ္ပံနည်းကြအချက်အလက်တွေကတော့တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်လာနေတဲ့ Plastic အမိုက်ရှော့ချရေး Plastic အမိုက်စွန့်ပစ်ရေးဆိုင်ရာအစီအမံတွေမူဝါဒတွေကိုချမ်းမအကောင့်ထဲဖော်တဲ့နေရာမှာအရေးကြီးတဲ့အချက်အလက်တွေလည်းဖြစ်ပါတယ်။ကျွန်မညီမပ
ါ။ဥရိယာဒီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့အတန်လွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးစီးရေးအကျပ်အတဲတွေရဲ့နောက်ဆက်တွဲအဖြစ်ဒေသအတော်များများမှာနေစဉ်နဲ့အမျှစစ်ပေးဒုက္ခတွေတိုးလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေလက်ထက်အမြန်ရောက်နိုင်အောင်ဝိုင်းဝန်းကူညီကြဖို့ပြည်ရင်းပြည်ပတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတိုက်တွန်းပန်ကြားလိုက်ပါတယ်ဆရာနာသိမ်းမှုကိုစံချပြီးလက်နက်ကင်ဆွဲတိုက်ခိုက်နေသူတွေအပေါ်နှိမ်နှင်းရမှာမြန်မာစစ်တပ်ဟာဆရာဆွေးမှုနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုပြောင်ပြောင်တင်းတင်းကျူးလွန်နေတယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မှတ်တမ်းရုပ်ရှင်ဒါရိုက်တာတခုဖြစ်တဲ့ရှင်ဒေဝေကိုအကြမ်းဖက်မှုတိုက်ဖျက်ပုံမှန်တွေနဲ့ဇန်နဝါရီလ10ရက်နေ့ကထောင်တန်းတသက်တကျွန်းချမှတ်လိုက်တာဟာသတင်းမီဒီယာတွေအပေါ်တောက်လျှောက်ဖိနှိပ်နေတဲ့စစ်ကောင်စီရဲ့နောက်ဆုံးလှုပ်ရတခုဖြစ်တယ်လို့တောက်ကြနေမှာထုတ်ပြန်တဲ့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှင်ဒေဝီရဲ့ခင်မွန်းဖြစ်သူကပြောဆိုရမှာတော့ထောင်တွင်းသတင်းတွေအရရှင်ဒေဝီရဲ့လက်တွေမှာအရှိုးဒဏ်ရာတွေနဲ့ပုံးပဲ့ဒဏ်ရာတွေအပြင်ဥကောင်းမှာဒဏ်ရာနဲ့ချုပ်ရိုးဒဏ်ရာတွေကိုတွေ့မြင်ရတာကြောင့်စစ်ကြောရေးမှာနှိပ်စက်ခံရပုံရတယ်လို့ဆိုပါတယ်။အီရန်နိုင်ငံကြောတောက်နောက်ခံပေးထားတဲ့ယေမန်နိုင်ငံကဟူတီသဘုံတွေဟူတီလက်နက်ကိုင်အပွဲအနေနဲ့ပင်လယ်နီတိုင်းမှာပုဂ္ဂလိကကုန်တင်သင်းမော့တွေကိုတိုက်ခိုက်နေတဲ့အပေါ်တာဝန်ယူရမယ်လို့အမေရိကန်ပြည်ထောင်စုကအီရန်ကိုတီးတန့်အကြောင်းကြားထားတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောဆိုလိုက်ပါတယ် သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူသူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုငိမ့်ချန်းအေးဖြစ်ပြီးရုပ်သံအင်ဂျင်နီယာကတော့ဂျိမ်းစမစ်ဖြစ်ပါတယ်တော်ရရှင်နေနေနဲ့ VOA ကိုစာရေးသားလို့လဲဆိုရင် email ကနေပြင်ရေးသားနိုင်ပါတယ် vietbarmis@voanews.com ကိုရေးသားနိုင်ပါတယ်ဒီကနေ့တနင်္ဂနွေနေ့မနေ့ပတ်အတန်းလွဲစီစဉ်နေလဲဒီမှာဒီမဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်လွဲကျေးဇူးအထူးတင်ပါတယ်ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ